Welcome to the Voice of America in Burmese.
ဘေးရန်ပေါင်းခင်ဝေးတဲ့ညတညဖြစ်ပါစေခင်ဗျာ American ပြည်တော်စု Washington DC မြို့တော် VOA American သံကနေ2022ခုနှစ် April 16ရက်အတာသကြံအတက်နေ့စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိလိုင်းဒိုမီတာ 3251 နဲ့လိုင်းလက်မီတာ 190 တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်တိုင်းမှာစနေညပိုင်းထိတ်တန့်ရောက်သတင်းတွေမှာတော့ရုရှားဘက်ကစစ်သင်္ဘောနစ်မြုပ်ပြီးတဲ့နောက်ယူကရိန်းနိုင်ငံမြို့တော်ကီယက်ကိုတိုက်ခိုက်မှုတွေပြင်းပြင်းထန်ထန်လုပ်နေပါတယ်အာနာဒိစစ်ကောင်စီဟာတိုင်းပြည်တစ်ခုလုံးကိုထိန်းချုပ်နိုင်ခြင်းမရှိဘူးလို့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရရဲ့ယာယီသမရဒူဝါလရှိလာကဒီနေ့ပြောလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေနဲ့အတူပတ်စင်ကဏ္ဍတွေကိုထုတ်လွှင့်တဲ့အခါမှာတော့စစ်ကြောရေးနဲ့အချုပ်ထောင်တွေမှာဖမ်းဆီးထားစဉ်အတွင်းညှဉ်းပန်းနှိပ်စက်မှုတွေနဲ့ပတ်သက်ပြီ
းစစ်ဘက်ကနေစစ်တဲ့သူတွေဟာအခုဒီစစ်ကောင်စီလက်ထက်ပြည်သက်တာကြီးရတယ်ဖြစ်သွားတော့လူမီရမလာတော့သူတက်တဲ့ကိုဒီရေလေးပူလီလောင်းထဲတာရော SSD လောင်းထဲတာတရားပါအကုန်လုံးလုံးကြတာဗျာ
CDM လှူရှာမှုမှာပါဝင်တဲ့စစ်တပ်ကခွဲစိတ်ထူးကူဆရာဝန်ဒေါက်တာမင်းမောင်မောင်ပြောသွားတာပါဒီအကြောင်းအပြည့်စုံကိုဒုအတန်အစီအစဉ်မှာနှားဆရာမှာဖြစ်ပါတယ်ဒါပြင်တခြားအပတ်စဉ်ကဏ္ဍတွေမှာတော့စနေညတိုင်းထုတ်လွှင့်ပေးနေကြဦးတမောင်သန်းရဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေပြိုင်ကဘာအစီအစဉ်အပါအဝင်တပတ်တွင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီသတင်းတွေမတိုင်ခင်မှာတော့နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကိုသားညုံတို့ကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
ရုရှားဘက်ကစစ်သင်္ဘောမြုပ်ပြီးချင်းချောက်တဲ့အတိုင်းယူကရိန်းမြို့တော်ကီဗ်ကိုအခုပြင်းပြင်းထန်ထန်ပြန်ဆတိုက်နေပါတယ်ယူကရိန်းစစ်ပွဲတဲ့အဝေးထိပ်မစ်ဆိုင်ဒုံးတက်ရုရှားစစ်သင်္ဘောအကြီးစားကြီးပထမဆုံးပေါက်ကွဲနှမြုပ်ခဲ့ပြီးအခုလိုကီဗ်မြို့တော်ကိုမစ်ဆိုင်ဒုံးနဲ့ပစ်တာအပြင်အနောက်ပိုင်းမြို့ကြီးလဗစ်မှာလည်းဘုံးကျဲတိုက်ခိုက်မှုတွေပြန်လှုပ်လာတာပါယူကရိန်းဘက်ကလည်းဒီတိုက်ခိုက်မှုတွေကိုအတည်ပြုပေးလိုက်ပြီးကီဗ်မြို့တော်ဝင်ကမြို့တော်စင်ဂျေဖုံးပောက်ကွဲမှုတွေကယ်ဆယ်ရေးသမားတွေနဲ့ဆေးဝါးနှံတွေအလုရှုပ်နေကြပြီလို့ဆိုပါတယ်ထိခိုက်ဒဏ်ရာမှုများနိုင်ပေမဲ့အသေးစိတ်ကိုတော့ချက်ချင်းမသိရသေးပါဘူးရုရှားဘက်ကလည်းကီဗ်မြို့တော်ရှိတင်ကားပြင်ဆက်ရုံကိုထိအောင်လေကြောင်းကပစ်ခတ်နိုင်ခဲ့တယ်လို့ကြေညာခဲ့ပြီးမြို့တော်ရှိတောင်ပိုင်းမမ်မစ်ကီရက်ကွက်ကနေပောက်ကွဲတံတွေကြားရကမိခိုးတွေကိုမြင်ခဲ့ရတယ်လို့ရိုက်တာသတင်းဌာနကဆိုပါတယ်မနေ့ကရုရှားဘက်ကသတိပေးရမှာလဲတင်ကားဖြတ်နိုင်တာအပါအဝင်အဝေးထိပ်မစ်ဆိုင်ဒုံးတွေထုတ်လုပ်ပြင်ဆင်တဲ့ဒွိုက်စာဆက်ယုံကိုတိုက်ခိုက်သွားမယ်လို့ထည့်ပြောခဲ့ပါသေးတယ်။အခုလိုတိုက်ခိုက်မှုကြီးတွေပြန်ဖြစ်လာတာကတနေ့ချက်သာပရီနေ့တုန်းကပဲရုရှားရဲ့ပင်လယ်နဲ့စီးရင်အုပ်စုတဲကဥဆောင်စစ်သင်္ဘောကြီးမော့ခ်စ်ဖာပောက်ကွဲနှမြုပ်ခဲ့ပြီးလက်တုံပြန်လာဖြစ်နိုင်တယ်လို့သုံးသပ်သူတွေကဆိုနေပါတယ်ခင်ဗျာ။ဒီရုရှားစစ်သင်္ဘောကြီးပုံနောက်ခံကိုကြည့်ကယူကရိန်းစစ်သားကရိပ်ပြီးလက်ထောင်ပြနေတဲ့ပုံပါတစ်စိတ်ကောင်းယူကရိန်းမှာရေပန်းစားလာနေပါလေ။ဒီစစ်သမောကြီးလိုလက်နက်အင်အားအများကြီးတားတဲ့ရုရှားကိုပုံတဲပါလက်နက်ငယ်ကင်စစ်သားလေးကလက်ကလေးထောင်ပြကအခုလိုအန်တုလောင်ပြောင်းလိုက်တဲ့တစ်စိတ်ကောင်းကိုယူကရိန်းမြို့တော်မှာအောင်ပွဲခံတဲ့အနေနဲ့တိုးဝှေ့ဝယ်ယူစုဆောင်နေကြပါတယ်။ကီဗ်မြို့တော်ရဲ့ဗဟိုစားတိုက်ကြီးမှာရာထောင်ချီတဲ့လူကြီးလူငယ်မရွေးနိုင်ပေါင်းများစွာတန်းစီပြီးလက်ရှိတပ်ဆောင်သာရိုက်ထွက်လာတဲ့ဒီတစ်စိတ်ကောင်းတွေကိုမနေ့ကစသူချက်ငါဦးအောင်အလူရဲ့သွားဝယ်ခဲ့ကြပါတယ်။ဒီတစေကောင်းလာဝယ်သူအသက်22နှစ်အရွယ်ယူရီကိုလီဆန်အနေနဲ့တစေကောင်း30ရဖို့နှစ်နာရီခွဲကြာတန်းစီခဲ့ရပြီးမှတစေကောင်းကိုပြပြီးဂျာကရုရှားတွေရဲ့အားကိုးရတဲ့အကြီးဆုံးစစ်သမောကြီးထိသွားတာကွာလို့အားရပါရအော်ဟစ်ခဲ့ပါတယ်။ဂျာအပြင်အခုကစပြီးရှေ့မှာတိုက်ပွဲပုံစံတစ်ပြောင်းသွားတော့မယ်။အခုကပထမဆုံးအောက်ပွဲတစ်ခုစရလိုက်တာပါလို့ကိုလီဆန်ကခုံယူမဆုံးဟစ်ကြွေးခဲ့ပါတယ်။အခုတစိကောင်းတွေတခြားစာလိုက်တွေကိုလည်းရောက်သွားပြီးအင်တာနက်ပေါ်မှာထက်စစ်ရောင်းချလာချိန်မှာစာလိုက်လုတာအေဂိုဆမလီယန်စကီကလည်းတစိကောင်းတွေအများကြီးပို့ထုတ်ဖို့ရှိပေမဲ့အခုရုရှားကဘုံကျဲလာမှုကြောင့်အခက်တွေ့နေရတယ်လို့ဆိုပါတယ်ခင်ဗျာပါကစ္စတန်မှာတော့ဝန်ကြီးချုပ်ဟောင်းအမရန်ခန်ကိုလွှတ်တော်ကနေဖြုတ်ချပြီးညွန်ပေါင်းအုပ်ချုပ်မဲ့အဖွဲ့အစ်အောက်လွှတ်တော်မှထိန်းချုပ်မှုရလာပါပြီဝန်ကြီးချုပ်ဟောင်းခန်ကိုလွှတ်တော်ရဲ့အယုံကြည်မရှိဆိုနဲ့ပြီးခဲ့တဲ့တနင်္ဂနွေနေ့ကဖြုတ်ချခဲ့ပြီးဒီနေ့ကျမှဒီညမောင်းအဖွဲ့အစ်ရဲ့လွှတ်တော်ဥက္ကဋ္ဌကိုအောက်လွှတ်တော်ကနေတင်မြှောက်အတည်ပြုလိုက်တာပါဝန်ကြီးချုပ်ဟောင်းခန်ရဲ့မဟာမိတ်အရင်လွှတ်တော်ဥက္ကဋ္ဌနဲ့ဒီဥက္ကဋ္ဌတို့အနေနဲ့ဒီမဲခွဲရွေးချယ်မှုတွေကိုတားဆီးဖို့အရင်ကြိုးပမ်းခဲ့ပြီးနောက်မှနှောင့်နှေးအောင်အမြင့်ဆုံးတရားရုံးဘက်လွှဲပေးကတ ဒီအဝင်ဒီပြည်ချက်ကြီးကိုဆက်ကြိုးပမ်းခဲ့ကြပါသေးတယ်ဒီညမောင်းဖွဲ့တဲ့အနေနဲ့ဆက်ဖက်ရှာရစ်ကိုဝန်ကြီးချုပ်အသေးဖြစ်ရွေးချယ်ခဲ့ပြီးတာဖြစ်ပါတယ်အခုရွေးလိုက်တဲ့လွှတ်တော်ဥက္ကဋ္ဌတက္ကရာအရေးဝန်ကြီးချုပ်ဟောင်းပါကစ္စတန်ပြည်သူပါတီ လုပ်ငန်းစဉ်အဆုံးမသက်ရသေးပဲဒါကိုတရားဝင်လက်ခံမှုရရင်တော့အဲ့ဒီနောက်နှစ်လအတွင်းအမတ်တရားစာကြားဖြတ်ရွေးကောက်ပွဲပြန်လည်ဝမှုရှိလာမှာပါအခုလွှတ်တော်ဥက္ကဋ္ဌအနေနဲ့တော့ကက်ဘိနက်ဝန်ကြီးအဖွဲ့အစည်းအတွက်မကြာခင်ရက်တွေအတွင်အမြင့်ဆုံးတင်သွင်းနိုင်ဖို့ခမ်းမန်းထားကြပါတယ်ခင်ဗျအမေရိကန်မှာကိုဗစ်ပိုးတွေ့မှုတွေပြန်တက်လာနေပြီလာမယ့်သတင်းပတ်တွေအတွင်းလှိုင်းတစ်ခု သွားတယ်လို့ Johns Hopkins တက္ကသိုလ်ကထုတ်ပြန်ထားပါတယ်။ Johns Hopkins တက္ကသိုလ်ကကူးစက်ယောဂဆရာကျွမ်းကျင်သူဒေါက်တာ Stuart Campbell Ray ကဒီမြင့်မားလာမဲ့ COVID တောင်းကဘယ်လောက်ထိမြင့်မယ်ဆိုတော့မသိနိုင်သေးဘူးလို့ဆိုပါတယ်။ဒါပေမဲ့ကူးစက်ယောဂကျွမ်းကျင်သူအများစုကတော့အရင်တစ်ခေါက် Omicron ဆက်စပ်ခြင်းလှိုင်းလောက်တော့နိုင်ငံတော်ကလူတွေကိုအကြီးအကျယ်မပြန့်သွားနိုင်ဘူးလို့တော့ခံမှန်းနေကြပါတယ်။ဒါပေမဲ့လည်းနိုင်ငံတော်ကတော့ပိုကူးစက်သွားမှာဖြစ်ပြီးဆေးရုံတရနှုံတွေမြင့်တက်လာနိုင်တာအပြင်အရင်လှိုင်းရဲ့၄ပုံ၃ပုံလောက်တော့ရှိသွားနိုင်တယ်လို့ script သုတေသနဌာနကြီးကဒေါက်တာ Eric Topol ကဆိုပါတယ်အခုလိုအများကြီးလှိုင်းမတက်နိုင်တာကလည်းကာကွယ်ဆေးထိုးတာများလာတာနဲ့အရင် covid ဖြစ်ခဲ့တာများခဲ့တာတွေကနေကိုခံအားအရင်ကထက်တက်လာတာကြောင့်ပါလို့ဒီကြွက်ကျင်သူတွေကသုံးသပ်ထားကြပါတယ်ခင်ဗျ
တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9339ညာနဲ့9383ညာပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1509ကနေပြန်ထုတ်လည်ပေးနေပါတယ်ရှင
်အနာသိစစ်ကောင်စီဟာတိုင်းပြည်တစ်ခုလုံးကိုထိန်းချုပ်နိုင်ခြင်းမရှိသေးပဲပြည်သူ့ကာကွယ်ရေးတပ်တွေနဲ့မဟာမိတ်တိုင်းဒေသလက်နက်ကိုင်တွေဟာခြေလက်ဒေသအတော်များများကိုထိန်းချုပ်ထားနိုင်တယ်လို့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရရဲ့ယာယီသမ္မတဒူဝါလက်ရှိလာကပြောလိုက်ပါတယ်။ NUG အစိုးရဖွဲ့စည်းမှုတနှစ်မြောက်နေ့အဖြစ်နိုင်ငံတော်ခြေပြမိကုန်းထဲမှာအခုလိုထည့်သွင်းပြောဆိုသွားတာ
ပါ။ Generation Z တို့ရဲ့ငင်းချမ်းစွာဆန္ဒပြလှုပ်ရှားမှုနဲ့ပြည်သူ့ဝန်ထမ်းများရဲ့ CDM လှုပ်ရှားမှုနဲ့စတင်ခဲ့တဲ့နှွေးဦးတော်လှန်ရေးဟာစစ်အာဏာရှင်တွေရဲ့အုပ်ချုပ်ရေးရန်တရားကိုအသက်မဝန်အောင်ရပ်တန့်နိုင်ခဲ့ပါတယ်လူထုရဲ့စန့်ကျင်တော်လှန်မှုကြောင့်စစ်ကောင်စီရဲ့အာဏာသိမ်းမှုဟာမအောင်မြင်ခဲ့သလိုတိုင်းပြည်တစ်ခုလုံးကိုထိန်းချုပ်နိုင်ခြင်းမရှိတာကိုတွေ့ရပါတယ်ယနေ့နေ့တက်ကိုမင်္ဂလာနဲ့အတူပြည်သူလူထုကိုအသိပေးလိုတာက NUG ဦးဆောင်တဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့များနဲ့မဟာမိတ်တိုင်းဒေသနဲ့ကိုင်များဟာနိုင်ငံကြီးနေရာတော်များများအထူးဖြင့်ကျဲလက်ဒေသများကိုထိန်းချုပ်ထားနိုင်ပြီဖြစ်ပါတယ်မြို့ပြအချို့ကိုလည်းဝိုင်းပတ်စုမွေစုမထားပြီဖြစ်ပါတယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့များနဲ့တိုင်းဒေသနဲ့ကိုင်များဟာနေမြေတော်တော်များများမှာလှုပ်ရှားထိန်းချုပ်လာလိုက်တာစစ်ကောင်စီတွင်နဲ့ရင်ဆိုင်ရတဲ့တိုက်ပွဲတော်ရဲ့တိုင်းရေစွန်းတတိအပြည့်နဲ့စင်နွေးနိုင်ကြတာဟာဒေသခံပြည်သူတွေနဲ့ပြည်ပရောက်နိုင်ငံသားတွေရဲ့ထောက်ခံအားပေးမှုတွေနဲ့ထောက်ပံ့ပေးမှုကြောင့်ပဲဖြစ်ပါတယ်။များမကြာမီနေမြေတော်တော်များများကိုလွတ်မြောက်နေမြေအဖြစ်ဖန်တီးနိုင်တော့မှာဖြစ်ပါတယ်
။ NUG တနည်းပြည်သင်းစာရှင်းလင်းပွဲအတွင်းမှာလဲစီးပိပခါတွေကြောင့်လူမှုစီးပွားအခက်အခဲဖြစ်နေတဲ့မြန်မာပြည်သူတွေအတွက်နိုင်ငံတကာရဲ့နေဆက်ဖြတ်ကျော်အကူအညီတွေရယူနိုင်ဖို့ဆောင်ရွက်နေတယ်လို့NUG ပြည်ထောင်စုဝန်ကြီးဒေါက်တာဆဆာကပြောပါလေ NUG အနေနဲ့ကချင်း၊ကရင်၊ကယားပြည်နယ်နဲ့ချင်းပြည်နယ်တွေအတွင်းသက်ဆိုင်ရာတိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေရှိနေတာပါတနည်းအတွင်းမှာ PDF တိုင်းရင်ပေါင်း100ကျော်နဲ့ဒေသလိုက်ကာကွယ်အဖွဲ့ပေါင်း300ကျော်ဖွဲ့စည်းနိုင်ခဲ့ပြီလို့ NUG ခေါင်းဆောင်တွေကပြောပါလေလက်ရှိအဖြစ်တော့ပြည်သူ့ကာကွယ်ရေးတပ်တွေနဲ့မြန်မာစစ်ကောင်စီကြားစကိုင်းတိုင်းနဲ့မကွေးတိုင်းအတွင်းတိုက်ပွဲတွေရှိနေတယ်လို့ကချင်းနဲ့ကရင်ဒေသတွေမှာလည်းဒီဒေသခံတိုင်းရင်းသားတပ်တွေနဲ့ PDF တပ်တွေပူးတွဲပြီးတော့စစ်ကောင်စီတပ်နဲ့စီးရဲရထိတိုက်ဖြစ်နေပါလေ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက် ရွေးကောက်ပွဲနဲ့ရအန်အန်ဒီပါတီကဥဆောင်ပြီးတော့2020ခုနှစ်ရွေးကောက်ခန့်အမှတ်တွေနဲ့ CRPH ပြောင်းစုလွှတ်တော်ကုစားပြုကော်မတီကိုဖွဲ့စည်းခဲ့တာပါ။အဲဒီနောက်မှာတော့တိုင်းသားပါတီတွေတိုင်းသားအစုဖွဲ့တွေပါတဲ့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရကိုဖွဲ့စည်းခဲ့ပါတယ်။မြန်မာစစ်ကောင်စီဘက်ကတော့ NUG, CRPH နဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တွေကိုအကြမ်းဖက်အဖွဲ့တွေဖြစ်ကြီးညာတတ်မှတ်ထားပါတယ်။ NUG, PDF တွေနဲ့ဆက်ဆက်သူပံပိုးကူညီသူတွေကိုဖမ်းဆီးတာ၊အင်ချမ်းမြေတင်းဆီးတာစသဖြင့်စစ်ကောင်စီဘက်ကပြင်းထန်တဲ့အကြမ်းကိုနှိပ်ကုပ်နေကြတာပါ။CRPH ဘက်ကလည်းမြန်မာစစ်ကောင်စီကိုအကြမ်းဖက်အဖွဲ့စည်းဖြစ်နေကြေညာထားပါတယ်။တရုတ်နိုင်ငံရှန်ဟိုင်းမြို့မှာတော့အခုစနေနေ့မှာလက္ခဏာပေါ်တဲ့ COVID ရောဂါပိုးတွေ့သူစံရင်တင်တွေ့ရှိခဲ့ပါတယ်။အလွန်တရာကူးစက်များနဲ့ Omicron COVID မျိုးကွဲကိုနှိမ်နှင်းဖို့အတွက်တရုတ်ဆွေရကအရှင်ဟုံမြင့်လှုပ်လာတာနဲ့အတူပဲနိုင်ငံတော်နေရာအတော်များများမှာလည်းတင်းကျပ်မှုတွေကိုတိုးလုံနေပါတယ်။ရှန်ဟိုင်းမြို့မှာတော့ April 15ရက်နေ့တရက်ထဲမှာပဲလက္ခဏာပြတဲ့ COVID ပိုးတွေ့သူ3590ရှိတယ်လို့စနေနေ့မှာထုတ်ပြန်ပါတယ်။လက္ခဏာမပြတဲ့ယောဂပိုးတွေ့သူကလည်း2000နီးပါးအထိရှိခဲ့ပါတယ်။မွတ်စလင်အများစုရှိတဲ့ထိုင်းနိုင်ငံတောင်ပိုင်းမှာဘုံကွဲမှုကြောင့်လူသေပျောက်ရှိခဲ့ပြီးတော့ဒီဘုံကွဲမှုကိုသူတို့လုပ်တာလို့ညီညာရေးဆွေးနွေးမှုမှာပါဝင်ခွင့်မရတဲ့သဘုံအဖွဲ့တစ်ခုကပြောပါတယ်။ Ramadan အားလည်းရဲ့ကာလအတွင်းအထက်သဘုံအုပ်စုနဲ့အစိုးရကြားအပြစ်ရထားဖို့မူလကသဘောတူထားတာပါ။စောက်ချာနေကဖြစ်ခဲ့တဲ့ဘုံကွဲမှုဖြစ်စဉ်နှစ်ခုမှာရဲသားတဦးသေဆုံးပြီးတော့ရဲတပ်သား3ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ပထမညီညွတ်သောလူမျိုးရေးအဖွဲ့ PULO ရဲ့စစ်သွေးကြောအုပ်စုတစ်ခုဖြစ်တဲ့ G5 အဖွဲ့ကသူတို့လောက်တာဖြစ်တဲ့ဆိုပြီးတော့အဲ့ဒီအဖွဲ့ရဲ့ဥက္ကဋ္ဌ Kasturi Magdo ကရိုက်တာသတင်းဌာနကိုပြောပါတယ်ထိုင်းနိုင်ငံတောင်ပိုင်းကမွတ်စလင်အများစုရှိတဲ့ Narrative Wat Yala ပထမပြည်နယ်၃ခုမှာတရားလွတ်လပ်ခွင့်လိုလားတဲ့မွတ်စလင်သဘုံအုပ်စုနဲ့အစိုးရကြား2004ခုနှစ်ကလေးကတိုက်ပွဲတွေဖြစ်ခဲ့ပြီးတော့လူပေါင်း9000ကျော်သေဆုံးခဲ့ပြီးပါပြီတောင်ပိုင်းထိုင်းလုံခြုံရေးတပ်ဖွဲ့ရဲ့ပြောခွင့်ရသူဘုံမူခရတိဆက်နီဝွန်ကတော့ရမဒန်အဖြစ်ရဲ့သဘောတူညီချက်ကိုနှောက်ယှက်ဖို့ဆွေးနွေးပွဲမှာမပါတဲ့အဖွဲ့တစ်ခုကလုပ်တာဆိုပြီးပြောပါတယ်။ဒါပေမဲ့လည်း PULO အဖွဲ့နာမည်ကိုတော့ထုတ်မပြောခဲ့ပါဘူး။တရုတ်အာကသတရေကောင်3ဟာကမ္ဘာပလန်းပေါ်ကတရုတ်အာကသစခန်းတင်မှာ6လကြာနေထိုင်ခဲ့ပြီးတော့အခုစနေနေ့မှာတော့ကမ္ဘာမြေကိုပြန်ပြီးတော့ဆင်းသက်လာနေပါပြီ။တရုတ်နိုင်ငံရဲ့အာကသအစီအစဉ်တွေအတွက်တော့သူတို့3ဟာအာကသမှာအကြာမြင့်ဆုံးနေခဲ့တဲ့သူတွေဖြစ်ပါတယ်။သူတို့3ကိုတင်လာတဲ့ Changju 13အာကသရင်ငယ်ဟာအတွင်းမိုဂိုလီးယားရဲ့မြောက်ပိုင်းဒေသမှာရှိတဲ့ဂူဘီတဲကန်နယ်ရကိုဒီနေ့ဆင်းသက်နိုင်ခဲ့တာပါသူတို့သုံးရဲ့အာကသခီးစဉ်တွင်မှာတော့အာကသရင်မူဝမ်ဂျန်ပင်းဟာအာကသလီဟာပင်နယ်ကိုလမ်းလျှောက်သူပထမဆုံးတရုတ်အမျိုးသမီးဖြစ်ပါတယ်တရုတ်နိုင်ငံဟာသူ့ရဲ့ပထမဆုံးအာကသရင်ကို2003ခုနှစ်မှာလွှတ်တင်နိုင်ခဲ့ပြီးတော့2013ခုနှစ်မှာတော့လဘော်ကိုစစ်ရုပ်ဂျူသွားရင်ဆင်းသက်စေခဲ့ဆေလွတ်နိုင်ခဲ့ပါတယ်လာမယ့်နှစ်မှာတော့အင်ဂါဂျူဘော်ချီကိုဆေလွတ်နိုင်အောင်သူတို့ရည်မှန်းထားပါတယ်
နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကိုသားညုံတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှဖြစ်ပြီးဒီထက်ကမှအရင်ဆုံးတော့မြန်မာနိုင်ငံတော်ကလူ့အခွင့်အရေးခြေနေတွေကိုစူးစီးတင်ဆက်ပေးနေတဲ့ဒုအတန်စီစဉ်ကိုနှားဆင်ရမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့စစ်အာဏာသိမ်းပြီးတဲ့နောက်လူတရားကျော်စစ်ကြောရေးနဲ့အချုပ်ထောင်တွေမှာတည်ဆုံခဲ့တဲ့အကြောင်းကိုတင်ပြထားပါတယ်။ဒီစီစဉ်ကိုတော့ Frontier မြန်မာဝိုင်းတော်သားတွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်ဗျာ။
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့နိုင်ငံတဝမ်းကဆေးရနာသိမ်းမှုစန့်ကျင်တော်လှန်ရေးမှာပါဝင်နေသူအများအပြားကိုစစ်တပ်ကဖမ်းဆီးပြီးစစ်ကြောရေးစခန်းတွေမှာနှိပ်စက်ညှဉ်းပန်းမှုတွေလှုံ့ဆော်နေပါတယ်အဲ့ဒီကလူပေါင်း100ကျော်ဟာစစ်ကြောရေးနဲ့အချုပ်ထောင်တွေမှာအသက်ခံခဲ့ရပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်။
မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့2021ဖေဖော်ဝါရီလကစလို့စစ်တပ်ဘက်ကနိုင်ငံနဲ့တဝန်ကစစ်အာဏာသိမ်းမှုဆန့်ကျင်သူလို့ယူဆသူထောင်လက်ချီကိုတန်လျာဆွဆွဲချက်တွေနဲ့ဖမ်းဆီးတပ်ဖြတ်တာတွေရှိနေပါတယ်။အဖမ်းခံရတဲ့သူတွေထဲမှာနိုင်ငံရေးသမားတွေတက်ကြွလှုပ်ရှားသူတွေဆန္ဒပြကြောင်းသားလူငယ်တွေနဲ့အယက်သားပြည်တွေအများပြားပါဝင်နေပါတယ်။အဲ့ဒီထဲကဖမ်းဆီးခံရတဲ့သူအချို့ဟာလူမဆန်တဲ့နှိပ်စက်မှုတွေကြောင့်နာမည်ဆိုးနဲ့ကြော်ကြတဲ့စစ်တပ်ရဲ့စစ်ကြောရေးစခန်းတွေမှာနှိပ်စက်မေးမြန်းခံရရင်တည်ဆုံသွားကြရပါတယ်။တည်ဆုံသွားရသူတွေထဲမှာနေပြီးတော့လေဝေးမျိုးကကျောင်းဆရာလုတ်သက်စတက်နှစ်ခန့်ရှိတဲ့အသက်39နှစ်အရွယ်ဆရာဦးလာမင်းမောင်လည်းပါဝင်ပါတယ်စီဒီအန်လှုပ်ရှားမှုမှာပါဝင်ထားတဲ့ဆရာဦးလာမင်းမောင်ဟာအလဲတန်းပြဆရာတဦးဖြစ်ပြီးတော့ 2021 ဒီဇင်ဘာလတုန်းကသူနေထိုင်တဲ့လယ်ဝေးမြို့ကလက်ဖက်ဆိုင်တစ်ခုမှာအဖမ်းခံခဲ့ရပြီးနောက်တစ်နေ့မှာပဲတည်ဆုံခဲ့ပါတယ်။ဘာကြောင့်ဖမ်းဆီးခံရလဲဆိုတာကိုမိသားစုတွေကမသိရသေးခင်စစ်ကြောရဲ့အတွင်းတည်ဆုံခဲ့ရတဲ့အကြောင်းကျောင်းစီရရဲ့ဖခင်ဦးခမောင်တွေကပြောပါတယ
်။ဒီကတစ်ခါပြန်မှာများပြန်မိကြချည်တယ်ဗျ။ကြည့်ရကျွန်တော်အဲ့ညာလေးကိုယူတာလာပဲပြန်ပြပေးလို့ချင်တယ်။ဒါနောက်နေမနေကြတော့သူတို့အချုပ်ချင်းရောက်နေပြီလို့ဆိုတဲ့တည်းကြားတယ်။ဒါလည်းအဲ့ဒါကောင်ဖာမဖြစ်ဘူး။အခုတော့နောက်ဆင့်တနိုင်ကိုယ်တော့ကြတော့ရောက်တော့ချင်းရင်းမျိုးကနေပြီးတော့ဒါပြီးတော့အင်္ဂလာအကြောင်းကြားတယ်။ဒါနဲ့ရောက်ခွေရုံချိုးရင်းမျိုးသွားပြီးတော့ကျွန်တော်လည်းကျွန်တော်ဇနီးသွားတူကိုနေလေးကလာဆောင်ပြီးတော့မှနင်းနေမြက်ကွယ်မှုရောက်လာ။ရောက်လာပြီးတော့သူမင်းနဲ့ဒီနေ့မှပြည်စီနဲ့သူ့ရောဂါအခမ်းရောက်သူဆုံးသွားပြီဆိုတဲ့အကြောင်းတရင်ပြီးတယ်
စစ်တပ်ကထုတ်ပေးတဲ့ဆရာဦးလာမင်းမောင်ရဲ့တေစီရင်မှာတော့နှလုံးကြီးပြီးတော့အသက်ရှူကျက်တယ်လို့យေသားထားပါတယ်။ဒါပေမဲ့ဆရာဦးလာမင်းမောင်ဟာကျမ်းမာရေးပဂရီကောင်းမွန်သူဖြစ်ပြီးတော့အာဂါစာလုံးလမ်းမမှန်ရှောက်တဲ့သူတူဖြစ်တာကြောင့်ဒီလိုယောဂအခန်းချောင်းတည်ဆုံရတယ်ဆိုတာကိုဖတ်ခင်ဖြစ်သူကညင်းဆိုပါတယ်။ရုပ်အလောင်းကိုမိသားစုဝင်၃ဦးသာကြီးကွင်ပေးခဲ့ပြီးကိုယ်တိုင်ကြီးကွင်ရခဲ့တဲ့ဖတ်ခင်ဖြစ်သူပြောပြချက်အရမျက်နှာကိုယ်သာကြီးကွင်ရခဲ့ပြီးမျက်နှာမှာဖူးရောင်ညိုမဲနေတဲ့ဒဏ်ရာတွေနဲ့နားထဲကသွေးယိုစိတ်နေတာကိုတွေ့ခဲ့ရတယ်လို့ဆိုပါတယ်။ဒဇမာလာထဲမှာပဲနောက်ထပ်စစ်ကြောရေးမှာတည်ဆောင်းရသူတူကတော့စကိုင်းတိုင်းကမ်ဘလူးမြို့နယ်စပယ်နတာကျွော်မှာနေထိုင်တဲ့ CDN ចောင်းစီယာဦးလိုက်ဝင်းမှာ2021ဒဇမာ3ရက်နေ့ကသူအလုံးလုံးနေတဲ့ကွန်းချက်မှာစစ်တပ်ကလာရောက်ဖမ်းဆီးခဲ့ပြီး9ရက်ကြာမှတော့သူတည်ဆောင်းသွားကြောင်းမိသားစုကိုအကြောင်းကြားခဲ့တယ်လို့ဆရာဦးလိုက်ဝင်းနဲ့နေဆက်တဲ့ကမ်ဘလူးမြို့ပညာရေးဘုတ်ဖွဲ့ကဆရာတူကပြောပါတယ
်ဖမ်းပြီးတော့သူတို့ကအဲ့ရွာမှာနေမှာချက်ချင်းခေါ်မသွားသေးဘဲနဲ့သူတို့တနေရာမှာထိမ့်သိမ်းထားတယ်လို့ကျွန်တော်တို့သိရတယ်ပေါ့နော်အဲ့ဒီမှာထိမ့်သိမ်းထားတော့မှလည်းဘာမှမလုပ်ဘူးသူ့ကိုဘာမှမလုပ်ဘူးခဏလေးနေကြရမယ်ရှိလို့ဟိုပြီးရင်ပြန်လုပ်လိုက်မှာအဲ့လိုမျိုးပဲမိသားစုကိုသူ့မိသားစုအဲ့လိုပဲပြောတယ်တဲ့ဟိုကမ္ဘူမျိုးကဟိုတိုင်ရင်းရှိရလေ6600တိုင်ရင်းပေါ့အဲ့ဒီဟိုခေါ်တော့ပြီးတော့သူ့စစ်ကြောတယ်စစ်ကြောတယ်ပေါ့နော်ဒီစမှာ9ရက်နေမှာအဲ့လိုမျိုးသူ့မရှိတော့ဘူးဆိုတော့သူ့မိသားစုကိုပြန်ပြီးတော့တောင်းကြားတယ်အလောင်းလည်းပြန်မရဘူးပေါ့နော်
အသက်ရှူကျက်တဲ့ယောဂအခမ်းအကြောင်းတည်ဆုံသွားတယ်ဆိုတာကိုပဲမိသားစုကတီးခွင်ရခဲ့ပြီးစစ်တပ်ဘက်ကရုပ်အလောင်းပြန်မပေးခဲ့ပါဘူး။တည်ဆုံသူဆရာဦးလိုင်ဝင်းမှာဇနီးနဲ့အရွယ်မရောက်သေးတဲ့အသက်9နှစ်အရွယ်သားတဦးနဲ့အသက်10နှစ်နဲ့15နှစ်အရွယ်သမီးနှစ်ဦးတို့ကြာရစ်ခဲ့ပါတယ်။ဆရာဦးလိုင်ဝင်းရဲ့မိတ်ဆွေကတော့ဖက်စီခံရမှုကမှားရွေးမိသတင်းပေးခံရတာဖြစ်နိုင်တယ်လို့သုံးသပ်ပါတယ်။စစ်ကောင်စီလက်ထက်စီရီယံဝန်ထမ်းတွေအပါအဝင်အရက်သားပြည်သူတွေဟာမှားရွေးသတင်းပေးခံရတာနဲ့ဆူဆွဲခံရပြီးဖမ်းခံရနိုင်တဲ့အခြေအနေတွေလည်းရှိနေပါတယ်။အဲဒါကြောင့်ဆရာဆီယာမတွေအပါအဝင်စီဒီယံဝန်ထမ်းတွေရဲ့လုံခြုံရေးကစိုးရိမ်ရတယ်လို့ပညာရေးတိုင်ဝမ်ကဆရာတွေကပြောဆိုပါတယ်။စစ်ကောင်စီရဲ့လူမဆန်တဲ့နှင်းပတ်မိတ်ဆက်မှုတွေကြောင့်စစ်ကြောရေးတွင်းတည်ဆုံရမှုတွေကအဖြစ်များလာပါတယ်။လူအခွင့်အရေးအဖွဲ့ Burma Human Rights Network အဖွဲ့ရဲ့ထုတ်ပြန်ထားချက်မှာတော့စစ်ကြောရေးအတွင်းဒါမှမဟုတ်ဖမ်းဆီးခံရပြီး24နာရီအတွင်းနှင်းပတ်မိတ်ဆက်တပ်ဖြတ်ခံရသူကဖေဖော်ဝါရီ28ရက်နေ့အထိ142ဦးရှိတယ်လို့ဆိုပါတယ်။အခုလိုဖမ်းဆီးနှိပ်စက်ပြီး24နာရီအတွင်းတည်ဆုံရတာတွေဟာအရင်ဆရာနာသိမှုဖြစ်စဉ်1988အရေးတော်ပုံမှာတော့မကြုံဘူးပဲ။အခုမှစတင်ကြုံရတာဖြစ်တယ်လို့ဝါရီနိုင်ငံရေးသမားတွေကဆိုကြပါတယ်။စစ်ကြောတယ်ဆိုတာကအဖမ်းခံရသူတွေစီကသတင်းအချက်အလက်တွေရဖို့မေးမြန်းရတာမျိုးဖြစ်ပေမဲ့အခုစစ်ကြောရေးစခန်းတွေမှာလူကုန်သိခါနဲ့မညီတဲ့လိမ်မန်းဆိုင်ရာနှိပ်စက်မှုတွေနဲ့တည်စင်နိုင်တဲ့ပြင်းထန်တဲ့နှိပ်စက်မှုတွေပြုလုပ်တာတွေရှိနေတဲ့အကြောင်းစီဒီအန်လှုပ်ရှားမှုမှာပါဝင်ထားတဲ့စစ်တပ်ကခွဲစိတ်အထူးကုဆရာဝန်ဒေါက်တာမင်းမောင်မောင်ကဒုအတန်ကိုပြောပါရယ်။ဒါအပြင်နိုင်ငံတကာဥပဒေတွေမှာလည်းဘလို့အခြေအနေမျိုးမှမစိုးလူကုန်သိခါနဲ့မညီတဲ့နှိပ်စက်မှုတွေကိုတားမြစ်ထားပါရယ
်။အရင်တော့နီလန်နေဆိုရင်ကဒီ6000အောင်လုပ်တဲ့လူမတေးရောပေါ့ဗျာမတေးရောတမဲထားတာပေါ့နော်။အခုအဲ့လိုမဟုတ်တော့ဘူးဗျာ။အခုကြာရင်တော့သူကဒီထောက်ယောက်ျားအင်္ဂါဆိုရင်တူတဲ့ထုပြတာတို့ဟိုမိမြိုက်ပြက်တာတို့ဖိလိမီးရင်နဲ့ထိုးတာတို့စအူတဲ့ထိုးထဲတာတို့ဒါတွေသူတို့သူကြတယ်ကဘလုံးတော့မခံရနိုင်အောင်လို့ပေါ့နော်အဲဒီဘက်ကကနေတက်တဲ့သူတွေဟာအခုဒီဖိတော်ပြီးတဲ့ကိစ္စတာကြီးရတယ်ပေါ့လို့သူတို့မေးတာမရတော့ဘူးသူတက်တဲ့ကိုဒီရေလေးကူလေးလောင်းထဲတာတို့ SSD လောင်းထဲတာတရားပါအကုန်လုံးလုပ်ကြတာဗျာဒီကတော့ကျွန်တော်တို့မြင်တာတော့အခုပေါ့ဘူးရေးစေတုံးတဲ့ခိုင်းလို့ပေါ့နော်
စစ်ကောင်စီဘက်ကတည်ဆုံးမှုတွေကိုယောဂအခမ်းအကြောင်းဖြစ်တယ်လို့ပြောဆိုပေမဲ့ဒါရီယာညှင်းပန်းနှိပ်စက်မှုတွေလက်လွန်ပြီးတည်ဆုံးတာဖြစ်တယ်လို့ဒေါက်တာမင်းမောင်မောင်ကဆက်ပြောပါတယ်
။လုတ်ပြီးတော့လက်လွန်ပြီးတဲ့ခါကျရင်သူ့ရဲ့သက်ဆိုင်ရာဈေးဝင်ရဲ့ဂျီပွဲလိုက်ကိုပို့လိုက်တယ်။တာဝန်ကျတဲ့ဆရာဝန်ကိုသူကလိန်လေပြီးထွက်ဆိုခိုင်းလိုက်တာပေါ့ဗျာ။တော့မှထားတော့ဟလာဒီကျွန်တော်တို့50နဲ့ဘယ်လောက်လဲ53လား54လားမသိဘူးဗျာ။ အသက်ခံရတဲ့တကူနေသားလေးဆိုလည်းအဲ့လိုပဲလူလက်ကားကတကူနှိမ့်ဆက်ရင်းနဲ့ပေါ်တဲ့ခါကျတော့သူ့ကိုတက်ပလိုက်ပဲအဲသူ့ရဲ့ရုပ်လောင်းတော်မှာကြည့်မပေးတော့ဘူးပေါ့နော်အဲ့ဒါဆစ်တဲ့တဲမှာလုံနေကြရရတယ်ပဲလေသူကတာဝန်ကြတဲ့တာဝန်ကြီးကလည်းခက်ငင်နေလို့ရအဲ့တော့သူက insisted type ဘုန်းခေါ်တာပေါ့အတေးကျက်ခက်ဆူခံရတဲ့ခါကျတော့ဟိုကောင်းနေလေဒီတိုင်း extra နဲ့ feature တော်မှာလည်းမကြည့်တော့ဘူးပေါ့ဘာနဲ့တည်လိုက်ပါဆိုရင်ဘာနဲ့တည်ရဲ့သဘောပါ
တရားရုံးရဲ့ခွင့်ပြုချက်မရှိဘဲနိုင်ငံသားတယောက်ကို24နာရီထက်ပိုပြီးချုံနောင်ခွင့်မရှိဘူးလို့2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့အခန်း1ပုံမှန်21ခါမှာပြဋ္ဌာန်းထားသလိုရဲလက်စွဲနဲ့ရာဇဝတ်ကျင့်ထုံးဥပဒေမှာလည်းပြဋ္ဌာန်းထားပါတယ်။အခုလက်ရှိမှာတော့အပန်းခံရတဲ့သူတွေဟာရက်တွေလတွေအတော်ကြာတဲ့အထိတရားရုံးခွင့်ပြုချက်မရှိဘဲဖမ်းဆီးခံနေရပါတယ်။မြန်မာနိုင်ငံရဲ့လက်ရှိတရားစီရင်ရေးအခြေအနေနဲ့ပတ်သက်လို့တရားလွှတ်တော်ရှေ့နေဦးသက်နောင်ကထုတ်ပြန်ကိုခုလိုရှင်းပြပါတယ
်။စစ်တပ်ကရတဲ့သူတို့ဒီကိစ္စတအားလို့ဆင်းရဲနေကြတာမျိုးတွေဒါမျိုးတွေတရားစီရင်ရေးဆက်ပြီးတော့ဒီနေ့အောင်လို့သိအောင်လို့သူကလည်းပြလို့ပါဘူးသူကတော့ဒါကြပြီးဦးမြင်မအောင်သူ2008ဖွဲ့စည်းပုံမြင်မအောင်အများကြီးပဲကြာထမ်းခဲ့တယ်ပေါ့ထားခဲ့ပေါ့နော်တားမြစ်ထားတယ်ရင်းနဲ့ဆိုးနေမှာပေါ့ဒါတို့အများနဲ့အခုချိန်ကြီးကမှတော့အများကြီးအတိုင်းနဲ့ဟိုဘာမှအဖြစ်တဆုံးတရားမရှိသေးနဲ့ဖမ်းဆီးဖမ်းကြီးတယ်ဖြစ်သေးတယ်ဒါပြီးရင်ဟိုအရင်ကလုပ်ခဲ့တဲ့အလုပ်တွေနဲ့တရားတွေဆွဲတယ်ဆိုပြီးမှလို့ရှိရင်ဒီလိုမျိုးဖမ်းဆီးစစ်ဆေးရေးနဲ့ပဲစေဆုံးသွားတဲ့ဟာတွေကတော့အများကြီးရှိပေါ့ဒါတွေကတော့တော့နိုင်ငံမှာလက်ရှိပြဋ္ဌာန်းထားတဲ့ဥပဒေတွေနဲ့ပုံစံရှိတယ်အများကြီးဆန့်ကျင်တယ
်စစ်ကောင်စီလက်ထက်ညှဉ်းပန်းနှိပ်စက်မှုတွေကပိုပြင်းထန်လာသလိုစစ်ကြောရေးနဲ့အကျဉ်းထောင်တွေအတွင်းမှာရတဲ့ဒဏ်ရာတွေအတွက်တင့်တော်တဲ့စေကူသားခွင့်တွေမရတာတွေနဲ့ကန့်သက်ခံထားရတာတွေရှိနေတဲ့အကြောင်းနိုင်ငံတကြွလှုပ်ရှားတဲ့အဖွဲ့တွေကဆိုကြပါတယ်မျိုးသားညီညွတ်ရေးအစိုးရရဲ့လူခွင့်ရေးဝင်ကြီးဌာနကတော့ထောင်တွင်းအကြမ်းဖက်မှုတွေနှိပ်စက်မှုတွေကိုမှတ်တမ်းပြုစုနေပြီးကျူးလွန်သူတွေကိုတရားဥပဒေရှေ့မောက်မှာထိုက်တဲ့အပြစ်ဒဏ်ကြားခံနိုင်မှုဆောင်ရွက်နေတယ်လို့ဒီဇင်ဘာလတတိယပတ်ကထုတ်ပြန်ထားပါတယ်။မြန်မာအရေးဘက်လူမှုအဖွဲ့အစည်းတရားကျော်ကလည်းမြန်မာပြည်မှာစစ်တပ်ကလူသားမျိုးနွယ်ပေါ်ဆန့်ကျင်တဲ့ရာဇဝတ်မှုတွေစစ်ရာဇဝတ်မှုတွေကျူးလွန်နေတာကိုအမြန်ဆုံးတရားစွဲဆိုနိုင်ရေးနည်းလမ်းတွေရှာဖို့ကုလသမဂ္ဂလူခွင့်ရေးကောင်စီကိုလည်းအိတ်ခွင့်ပေးစာပေးဖို့တိုက်တွန်းထားပါတယ်။စစ်တပ်ကတပ်ဖြတ်တာကိုခံရသူမိသားစုဝင်တွေကတော့တည်ဆုံသွားသူတွေအတွက်တရားမျှတမှုကိုလိုချင်ပေမဲ့သူတို့ရဲ့လုံခြုံရေးအခြေအနေတွေကြောင့်ဘာမှမလုပ်နိုင်ဘူးလို့ဆိုကြပါတယ်။အခြေခံပညာရေးဝန်ထမ်းများအထွေထွေသပိတ်ကော်မတီကအတွင်းရေးမှူးကိုနောင်ချူကတော့လက်ရှိအချိန်မှာတော့ဖမ်းဆီးခံထားရလို့စစ်ကြောရေးထဲရောက်နေသူတွေအတွက်အသက်ရှင်ဖို့သာဆူတောင်းနေရတယ်လို့ဆိုပါတယ်။ဖမ်းခံရတယ်ဆို
တာလည်းမကောင်းပါဘူး။ဒါပေမဲ့ကျွန်တော်တို့မှာဘယ်လိုဖြစ်လာလဲဆိုတော့နောက်ပိုင်းကျတော့စေကျော်ရေးကိုကောင်းဖို့အကောင်းဆုံးကြော်ဖြတ်နိုင်ပြီးတော့အသက်ရှင်တန်ပြီးတော့ထောင်ထဲကိုရောက်ပါသေးဆိုတဲ့ဥစ္စာကကျွန်တော်တို့ရဲ့မျှော်လင့်ချက်လိုဖြစ်လာပြီးတော့ဟိုကောင်းတဲ့အရာကြီးတစ်ခုနေတဲ့ဟိုကျွန်တော်တို့ကရင်လာရတဲ့ဥစ္စာကြီးပေါ့ထောင်ထဲရောက်သွားပြီးဆိုပျော်နေရတဲ့အခြေအနေပေါ့ဒါကစေကျော်ရေးမှာဘလောက်တောင်မှအန္တရာယ်များပြီးတော့စေကျော်ရေးမှာဘလောက်တောင်မှအသက်အန္တရာယ်ကြီးစိုးရိမ်တာအရာလဲဆိုတဲ့အတိုင်းတော်ပါပဲ
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒိုးအတန်တမ်းမဲ့အစီအစဉ်ကိုဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOE ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ8:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုအလှရှင်တွေကပံ့ပိုးကူညီထားပြီးFrontier မြန်မာနဲ့ Foundation Hero and Dero ကပူးပေါင်းတက်ဆက်တာဖြစ်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ Frontier မြန်မာဝိုင်းတော်သားတွေစုစည်းတင်ဆက်ပေးထားတဲ့ဒို့အတန်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။မကြာခင်မှာတော့ Democracy လူခွင့်ရေးနဲ့ခေပြိုင်ကမ္ဘာအစီအစဉ်ကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
view american တန်ကနေ2022ခုနှစ် april 16ရက်စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို9နာရီကနေ10နာရီထိ line meter 32 51နဲ့ line meter 190တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတော့ဥတ္တမောင်တန်စီစဉ်တင်ဆက်တဲ့ democracy လူခွင့်နဲ့ခေပြိုင်ကဘာအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်အိန္ဒိယနိုင်ငံကာနာတာကပြည်နယ်က college တခုမှာ hijab လို့ခေါ်တဲ့ခေါင်းပဝါချုံတဲ့ islam ဘာသာဝင်တွေကို ကျောင်းဝင်ခွင့်ပိတ်ပင်လိုက်ပါတယ်ဒါကိုမချေနှက်တာကြောင့်မွတ်စလင်ကျောင်းသားတွေကဆန္ဒပြရာကနေကျောင်းသုံးရပိတ်ခဲ့ရတဲ့အပြင်နောက်ဆုံးမှအိန္ဒိယနိုင်ငံတရားရုံးချုပ်ကပါဆုံးဖြတ်ရတဲ့အထိဖြစ်ခဲ့ပါတယ်အခုလိုပိတ်ပင်လိုက်တဲ့နေရာမှာပါဝင်တဲ့အမျိုးသမီးအခွင့်အရေးလူနည်းစုအခွင့်အရေးဘာသာရေးဆိုင်ရာအခွင့်အရေးတွေပတ်သက်ပြီးတော့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးမှာအမျိုးသမီးအခွင့်အရေးတက်ကြွလှုပ်ရှားသူဒေါက်တာထင်မာဦးနဲ့ဦးတမောင်သန်းကဆွေးနွေးတင်ဆက်ထားပါတယ်ခင်ဗျာ
ပါရစီနာဖျာဒီနေ့ဒီမိုကရေစီလူ့ခွင့်ရတဲ့ခေတ်တိုင်ကမ္ဘာမှာဆွေးနွေးလိုတဲ့အကြောင်းအရာတစ်ခုကတော့မွတ်စလင်ဘာသာဝင်တွေကအီဂျစ်လို့ခေါ်တဲ့ခေါင်းပေါ်ဝါချုံတဲ့ကိစ္စကိုသိပင်လိုက်တဲ့အကြောင်းဖြစ်ပါတယ်အိန္ဒိယနိုင်ငံကနေဒါကပြည်နယ်ဥဒုပိမြို့ကခေါလိတ်လေးတစ်ခုမှာအီဂျစ်ပေါ်ဝါချုံတဲ့လူတွေကိုကျောင်းဝင်ခွင့်ကိုပိတ်ပင်ခဲ့တာဖြစ်ပါတယ်တော့ဒါနဲ့ပတ်သက်ပြီးမွတ်စလင်ကျောင်းသားတွေကသူတို့ဆန္ဒပြခဲ့ပါတယ်ကျောင်းကိုသုံးရပေးရတဲ့အခြေအနေထိရောက်သွားခဲ့ပါတယ်သူကအကြောင်းနေမှာဘာသာရေးသဘောဆောင်တဲ့ဝတ်စားစင်ရင်မှုတွေကိုမလုပ်ရဘူးဆိုတော့ကန့်တပိတ်ပင်မှုတွေဖြစ်ပေါ်လာခဲ့ပါတယ်။အစိုးရရဲ့အကြောင်းပြချက်ကတော့ဒီလိုဝတ်စားစင်ရင်မှုတွေဟာပြည်ကြီးရေးဥတွေစုံမိုးရေးပြီးတော့ကျွန်တော်တို့အားလုံးတန်းတူညီမျှရေးတွေကိုထိခိုက်စေပါတယ်ဆိုတော့အကြောင်းပြချက်နဲ့တိတ်ပြလိုက်တာဖြစ်ပါတယ်။ဒါမှမဟုတ်ကျေနပ်တဲ့မွတ်စလင်ဘာသာဝင်ကျောင်းသားတွေကနော်တရားတော်တော်ထိတက်ခဲ့တဲ့အတွက်ကြောင့်တရားတော်တော်ကနောက်ဆုံးဆုံးဖြတ်လိုက်ပါတယ်။အဲဒီလိုဆုံးဖြတ်ရမှာတရားတော်ကကြီးခဲ့တဲ့အချက်တစ်ချက်ကတော့ Egypt ဟာ Istanbul ရဲ့မရှိမဖြစ်အရာတစ်ခုဖြစ်ပါသလားဆိုတဲ့တိုင်းတာချက်နဲ့ကြည့်ရှုပါတယ်။အဲ့ဒီမရှိမဖြစ်တဲ့ကိစ္စမဟုတ်တဲ့အတွက်ကြောင့်မလို့ဒါကိုစင်မြတ်မှုမလို့ပါဘူး။ UNESCO ရဲ့အခွင့်အရေးနဲ့အပတ်သက်ပါဘူးဆိုတဲ့ဆုံးဖြတ်ချက်နဲ့သိပင်ခဲ့တာဖြစ်ပါတယ်။တရားရုံးကလည်းအတည်ပြုပေးခဲ့တာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးကျွန်တော်ဒေါက်တာဓမ္မဦးကိုဖိတ်ခေါ်ထားပါတယ်။ဒေါက်တာဓမ္မဦးကကျွန်တော်တို့မျိုးသမီးလူခွေရေစော်တကြွလှူရှားတဲ့သူတယောက်ဖြစ်ပြီးတော့အစ္စတန်ဘာသာဝင်တယောက်အနေနဲ့ကြီးပြင်းလာခဲ့တဲ့သူဖြစ်ပါတယ်ဒါပေမဲ့သူဟာအခုချိန်မှာတော့လွတ်လပ်စွာပြေခေါ်တဲ့သူဖြစ်နေသူကိုသူပြောထားပါတယ်ဆိုတော့ဆမိုင်းဒီဟီချက်ရဲ့အရေးပါဝင်ဘလောက်ရှိတယ်လဲတရားတော်ကြောင့်ပါဆုံးဖြတ်တယ်လို့မရှိမဖြစ်ဆိုတဲ့အချက်ကိုတော့ဆမဘလူပြင်ပါတယ်ဟုတ်ကဲ့
ကြာအခုလိုဖိတ်ခေါ်ပေးရကျေးဇူးတင်ပါတယ်အဲဆိုတော့ Egypt ကတော့တကယ်ကို sensitive လည်းဖြစ်တယ်ပေါ့နော်တစ်ခါတ
ည်းကကျွန်တော်တို့
ဟုတ်ကဲ့အကဲအကဲဆက်တဲ့ကိစ္စတစ်ခုဖြစ်တယ်ပေါ့နော်အဲဆိုတော့သမဂ္ဂဆရာပြောသလိုပေါ့နော် Egypt ကမဖြစ်မနေလားမဝင်မနေရလားပေါ့နော်ဆိုတဲ့အခါကျတော့ဒီ Egypt နဲ့ပတ်သက်ပြီးတော့ Quran ထဲမှာဆိုလို့ရှိရင်နေရာ၈နေရာလောက်မှာဖော်ပြထားတာကိုတွေ့ရတယ်ပေါ့အဲအဲ့လိုဖော်ပြထားတဲ့နေရာမှာဆိုရင်တချို့ကဘယ်လိုဘာသာပြန်လဲဆိုတော့ Egypt ကိုအမျိုးသမီးတွေကဝတ်ကိုဝေးရမယ်ဆိုပြီးတော့ပေါ့နော်ဒါဖျက်ခင် main ဖြစ်တယ်ဆိုပြီးတော့ဘာသာတဲ့ဒီလိုရှိပါတယ်အဲ့လိုပဲတစ်ခါမှဆိုလို့ရှိရင်တော့ hijab ဆိုတာကကြားနဲ့မှကြားမှာပေါ့နော်ကြားယောက်ျားလေးတွေပေါ့မျိုးသမီးတွေကပေါ့စောင့်ထိုင်းရမယ်ကျင့်ဝတ်တွေသိက္ခာတွေဒါမှမဟုတ်လဲယောက်ျားလေးနဲ့ main ကလေးပြောဆိုဆက်ဆံတဲ့အခါမှဆိုလို့ရှိရင်ချမ်းထားရမယ်အစီအတာပေါ့နော်ဒါဟာဆိုရင်ရုပ်ပစ္စည်းဟုတ်ချင်မှာတော့ရုပ်ထုပစ္စည်းဟုတ်ချင်မှာဟုတ်မယ်ပေါ့နော်ဒါနေရာလေးအကန့်အသတ်တယောက်နဲ့တယောက်ခန္ဓာကိုယ်ချင်းချားထားတဲ့အမျိုးလေးဖြစ်နိုင်နေပေါ့နောက်တစ်ခုကကြတော့ hijab ဆိုတဲ့သဘောတရားဆိုလို့ရှိရင်ပေါ့နော်ဒီကြားပြစ်ပြစ်မှဖြစ်ဖြစ်ပေါ့သူတို့ရဲ့ခန္ဓာကိုယ်ကိုဟိုလုံလုံချုံချုံဝတ်ဆင်တာပေါ့နော်ဒီသဘောတက်ရောက်တဲ့အခါကျတော့ဒီကိုရမဆိုလို့ရှိရင်ဟီဂျပ်နဲ့ပတ်သက်လာရင်ကြားရင်မရလို့တော့ခွဲခြားပြီးပြောထားတာမရှိဘူးလို့ဘာသာပြန်ကြတဲ့သူတွေရှိပါတယ်။မရှိမဖြစ်လားမဝင့်မနေရလားဆိုတော့ဒီဟာကိုကြည့်ရမယ်ဆိုလို့ရှိရင်တော့ဘယ်ဘာသာပြန်မှုကိုကျမတို့လက်သိခံမလဲပေါ့နော်။ဘယ်ဘာသာပြန်မှုရဝင့်မလဲဆိုတာကိုကျမတို့တွေ့ရပါတော့မယ
်။ဆရာမအနေနဲ့ဟောရင်းရဲ့တော့ဘယ်လိုခံယူခဲ့။ဆရာမမိသားစုအောင်ဘယ်လိုပြောလဲ။
ကျမမိသားစုဆိုရင်တော့ကျမဖြစ်တဲ့မိမိကဒါကိုအာမပေးဘူးပေါ့နော်။ဘာလို့အာမပေးလဲဆိုတဲ့အခါကျတော့ဒီချက်ကဒီမွတ်စလင်တွေရဲ့ပေါ့နော်ဒီရုပ်တံထားပါတော့ identity ပေါ့နော်။ဒီတော့ကျမတို့ရဲ့နေတာ China သွားတာလာတာပေါ့နော်။ဒီနေရာတွေမှာဆိုလို့ရှိရင်ဒါကမွတ်စလင်ရဲ့ identity ကိုတွားပြီးတက်ရောက်မှာမျိုးဒါမှမဟုတ်လဲမွတ်စလင်လူဖွဲ့စည်းတာအဖြစ်တင်စရာဖြစ်လာမှာမျိုးကိုကျမတို့မိသားတွေကမလိုလားဘူး။မိသားစုတွေဘာသာပြန်မှုနဲ့တော့ဆိုင်တာပေါ့နော်။ကျမတို့မိသားစုကဒါမှဖြစ်မလို့ရတဲ့အရာမဟုတ်ဘူး။ဒါပေမဲ့ဥမာကျမအဖေရဲ့ဘက်ကမိသားစုပေါ့နော်။ဥမာရခိုင်ပြည်နယ်ပိုင်းကသူဆိုလို့ရှိရင်တော့မဝတ်မနေရဝေးရတယ်ပေါ့နော်။ဥမာရာသီလာပြီဆိုတာနဲ့အမျိုးသမီးတယောက်ကဆိုဟီဂျပ်ဝတ်လိုက်ရတယ်ပေါ့နော်။အဲဒါပေမဲ့အဲဟီဂျပ်မှာတော့မတနည်းတနည်းဝတ်တာမတူပါဘူးဆရာ။အဲဒီဟီဂျပ်ကိုကျမတို့ကဝတ်တဲ့ design ချင်းလည်းမတူဘူးဆရာ။တစ်ဖက်မှာဆိုလို့ရှိရင်ဝတ်ပုံဝန်းကြီးချင်းလည်းမတူကြဘူးပေါ့နော်။ဆိုတော့အမျိုးသမီးတွေအားလုံးကဟီဂျပ်ကိုမဖြစ်မနေသူတို့ကိုယ်တိုင်ရွေးချယ်ပြီးဝတ်လားလို့ပြောရင်မေးရင်တော့ပေါ့နော်။မဟုတ်ဘူးလို့ပဲကျမဖြေရပါလိမ့်မယ်။ဟီဂျပ်နဲ့ပတ်သက်လာရင် essentiality ပေါ့နော်။ဆက်လာပြောကြည့်လို့မဝတ်မနေရ လားဆိုတော့ဟာကလူပေါ်လဲမူတည်တာပေါ့ဆရာဥမာဆိုလူရဲ့အတိုင်းဝိုင်းဘာသာပြန်မှုဒါတွေပေါ့အများကြီးမူတည်တဲ့အခါကျတော့ပြောမယ်ကျွန်မအရှုထောင့်အနေနဲ့ဆိုလို့ရှိရင်တော့ဒါမဝင်မနေရတော့မဟုတ်ဘူးလို့မြင်ပါတယ
်ဟုတ်ကဲ့အိန္ဒိယမွတ်စလင်ကျောင်းသားတွေကတော့ဒါကသူတို့ရဲ့ဘာသာရေးဆိုင်ရာဟိုရေးတက်ကိုဒီနယ်စစ်အစိုးရကနေမှချုပ်ဖောက်တာဖြစ်တယ်လို့ပြောတယ်ဟီဂျပ်ကိစ္စနဲ့ပတ်သက်ပြီးအမျိုးသမီးခွင့်ရေးလူနည်းစုဆိုင်ရာအခွင့်အရေးပြီးရင်ဘာသာရေးဆိုတဲ့အခွင့်အရေးလူခွင့်ရေးတောက်ရက်ကလာပြီးစုံရက်အနေနဲ့လာပြီးတိုက်ဆိုင်ဟုတ်ပါဘူးဆရာမအနေနဲ့ဆိုဘယ်ခွင့်အရေးကိုစောင်းပေးမလဲ
အာကျွန်မကတော့အမျိုးသမီးခွင့်အရေးကိုပဲစောင်းပေးမှာပါဗျာ
ဘာလို့လဲ
အာဘာလို့လဲဆိုတော့ကျွန်မယုံကြည်တာပေါ့နော်ဘာသာရေးလိုတယ်လို့တချို့ကပြောကြတယ်ပေါ့ဒါပေမဲ့တချို့လူတွေအတွက်ကဘာသာရေးမလိုဘူးဆရာဘယ်ဟာအမှန်လဲအမှားလဲစုံဖြတ်တတ်တဲ့သူတယောက်အတွက်ဘာသာရေးကမဖြစ်မနေမဟုတ်ဘူးပေါ့နော်အဲ့တော့ကျွန်မအတွက်ဆိုရင်ဘာသာရေးကမဖြစ်မနေမဟုတ်ဘူးအနောက်တစ်ခုလူနည်းစုအခွင့်အရေးဆိုတာပေါ့နော်ဆရာအဲ့ခါကျတော့ကိုကကျမကတော့ individualist ဖြစ်တယ်ပေါ့နော်ကျမရဲ့ကိုတကူရေးပေါ့နော်တကူရေးကျမရဲ့တန်ဖိုးတွေနဲ့ပဲကျမနေတဲ့ခါကျတော့အဲ့ဒီအပြင်မှာကျမတန်ဖိုးအထားဆုံးကတော့အမျိုးသမီးခွင့်ရေးပေါ့ဆရာအဲ့ခါကျတော့ကျမအနေနဲ့ဆိုလို့ရှိရင်တော့အမျိုးသမီးခွင့်ရေးရှုထောင့်ကနေပဲဒါကိုသုံးသပ်မှာဖြစ်ပါတယ်
အမျိုးသမီးခွင့်ရေးတောင်းကနေဟီချက်ကိုကြည့်မယ်ဆိုလို့ရှိရင်ဘလို့သဘောဆောင်တယ်
ဟုတ်ကဲ့ဆရာအတကယ်တော့လေဟီချက်ကကျမတို့ဒီတခြားမျိုးသမီးတွေလိုပဲပေါ့နော်တခြားဘာသာတွေကမျိုးသမီးတွေဥမာဒီမြန်မာမျိုးသမီးတွေဆိုလဲပဝါလေးခြုံတယ်ပေါ့နော်ဒီလိုပဝါမျိုးပဲဟီချက်ကအဝိဇ္ဇာတစ်ခုပဲပေါ့ဒါပေမဲ့လို့အဲ့ဒီဝိဇ္ဇာမှာမှဆွမ်းနာပြောသလိုအတိပ္ပယ်ရောအများကြီးရှိနေတာပေါ့အကျမတို့ဒီကြောက်မရောစောင့်ထည့်ရမယ့်အရာမှာမှအမျိုးသမီးတွေဘက်ကပဲဒီကုလုံးခြုံထားပေးရမယ်ဘုရားသခင်ကအမျိုးသမီးတွေကိုပဲဝတ်ခိုင်းတယ်ဆိုတော့အဲ့ဒီအတွေးခေါ်ရောကျမလက်သက်မခံပါဘူးဘာလို့လဲဆိုတော့ဘုရားသခင်ကကြားနဲ့မကိုဒန်လူမီပဲဆက်ဆံတယ်လို့တော့ကျမမြင်တယ်ပေါ့နော်ဆက်ဆံတင်တာပေါ့နော်ဒီလိုမျိုးပဲကျမမြင်တယ်ဆိုတဲ့အခါကျတော့ဒါကိုကျမလက်သက်မခံပါဘူးအနောက်တစ်ခုကျတော့အမျိုးသမီးတွေအနေနဲ့ကပေါ့နော်ကိုယ်ပိုင်ရွေးချယ်ပြီးရောဝတ်ဆင်တယ်ဆိုပြဿနာမရှိပါဘူးအဲ့တော့တစ်ဖက်မှာဆိုလို့ရှိရင်အမျိုးသမီးတွေကိုဒါမဖြစ်မနေဝတ်ကိုဝေးရမယ်ဆိုတော့ပေါ့နော်ဒီအတင်းကျပ်စေခိုင်းတာကအစိုးရကပဲလုပ်လို့ဘာသာရေးကပဲလုပ်လို့ပေါ့နော်ဒါမဖြစ်သင့်ဘူးလို့ကျမမြင်တယ်တစ်ဖက်မှာဆိုရင်တော့လူနည်းစုအခွင့်အရေးရပေါ့နော်ဒါသူတို့ရဲ့လူနည်းစု identity ကိုသူကဖော်ထုတ်ချင်တာပေါ့နော်ဒီဟာကနေဖော်ထုတ်ချင်တာဆိုရင်တော့လေဒါသူတို့ရဲ့လူနည်းစုအခွင့်အရေးဖြစ်တဲ့အတွက်ကျမတို့ကအလေးစားပေးရမယ့်အပိုင်းတော့ရှိတာပေါ့ဆရာ
။ဟုတ်ကဲ့။မြန်မာနိုင်ငံအနေနဲ့ဆိုရင်ရောဒီလိုပြဿနာကဖြစ်ပေါ်လာနိုင်တယ်မလား။
ဟုတ်ဒါကတော့နေရာပေါ်တော့မူတည်ပါတယ်ဆရာပြောရမယ်ဆိုလို့ရှိရင်ကျမတို့မြန်မာပြည်မှာတော့မပေါ့နော်ဥပမာရခိုင်ပြည်နယ်မြောက်ပိုင်းမှာဆိုရင်ဝစ်ချင်ချင်မွေးချင်ချင်ပေါ့အရွယ်ရောက်လာတယ်ဆိုရင်ဟိုအတင်းကျပ်ဝေးရတာမျိုးရှိတာပေါ့ဆရာအဲ့လိုမျိုးဆိုတော့ဒါပေမဲ့အဲ့ဒီမှာတော့မပေါ့နော်မွေးပဲနေတဲ့မွတ်ဆယ်မျိုးသမီးတွေရှိပါတယ်ဆိုတော့ဒီတဲ့နေရာတွေမှာဆိုလို့ရှိရင်တော့အများစုကတော့မိသားစုကအတင်းကျပ်ဝတ်ခိုင်းတာတွေတော့မရှိဘူးဒါပေမဲ့ဒါမွေးမနေရဆိုတော့ပေါ့နော်ဒီဘာသာပြန်မှုတွေနဲ့မွေးမနေရဆိုပြီးတော့ပေါ့နော်ဒီဆုံးမတဲ့ဒီဘာသာရေးဆရာတွေပေါ့နော်ဒါတွေကတော့ရှိနေတဲ့အခါကျတော့ကျမတို့ပြောရမယ်ဆိုရင်ဖြစ်နိုင်ကြရအရန်နေတယ်ဒါပေမဲ့မဖြစ်နိုင်ဘူးလေပြောလို့မရဘူးဆိုတဲ့သဘောမှတော့ရှိပါတယ
်ဟုတ်တစ်ဖက်မှာကြတော့လေကျွန်တော်တို့မြန်မာနိုင်ငံမှာအမျိုးဘာသာသာသနာဆိုပြီးဗုဒ္ဓဘာသာလှုပ်ရှားမှုเนาะအမျိုးသားရေးလှုပ်ရှားမှုတက်ကြွတဲ့လူတွေကလည်းเนาะအခုချိန်မှာဆိုလို့ရှိရင်အခုဆိုးရလက်ထက်မှာဆိုလို့ရှိရင်အင်အားပို့ပြီးကောင်းလာမယ်သဘောရှိတယ်ပေါ့နော်ဖက်မှာကြတော့လေဆက်မပြောသွားတယ်လို့ပဲမွတ်စလင်ဘာသာဝင်အမျိုးသမီးတွေဆိုလို့ရှိရင်ဒီခုနလိုဟီဂျက်နော်ချောချုံတာတွေကျွန်တော်တို့တွေ့ရအင်မတန်နည်းပါတယ်မြန်မာမွတ်စလင်အမျိုးသမီးတွေကတော်တော်လေးလွတ်လွတ်လပ်လပ်နေကြပေါ့နော်เนาะအဲ့ဒီလိုအခြေအနေမှာအစိုးရကအစုံတရာဝင်ရောက်ဆက်ဖက်ဆောင်ရွက်မယ်ဆိုရင်အတိုက်ဝင်းတစ်ခုเนาะအတိပက္ခဖြစ်သွားနိုင်တဲ့အနေအထားတည်းရှိသွားနိုင်တယ်အဲ့ဒီတော့အစိုးရကဘယ်လိုမျိုးတွေရှောင်ဖို့တင့်တယ်လို့ဆရာမပြောချင်
ဟုတ်ကဲ့အခုဒီအိန္ဒိယရဲ့ဥပမာကိုကြည့်မယ်ဆိုရင်တော့ပေါ့နော်ဆရာဥပမာကျမတို့ဒီကျောင်းနေအရွယ်မူလာတန်းအလဲတန်းအချက်တန်းပေါ့နော်ဒီအရွယ်မှာဆိုရင်တော့ယူနီဖောင်းကဝတ်ကိုဝေးရမှာပေါ့ဒါပေမဲ့လို့ဥပမာတက္ကသိုလ်အရွယ်ပေါ့နော်ဆရာတက္ကသိုလ်အရွယ်သူတို့ကိုပိုင်ဆုံးဖြတ်ချက်နဲ့သူတို့ဟာသာသူတို့စိုက်တာဝတ်လို့ရတဲ့အရွယ်မျိုးမှာဆိုလို့ရှိရင်တော့ဥပမာအမျိုးသမီးအခွင့်အရေးကပို့ပြီးတော့ရှေ့တန်းတင်ရမယ်သဘောရှိပါတယ်အဲ့လိုအရွယ်မှာဆိုအချိန်မှာအစိုးရကသွားပြီးတော့ဒါဝတ်မှကျောင်းတက်ရမယ်ဆိုလို့ရှိရင်တော့အများအားဖြင့်ဒီမဝတ်မနေရလို့သတ်မှတ်ထားတဲ့မိသားစုတွေကသမီးတွေကဆိုရင်ကျောင်းတက်ခွင့်ရတော့မှာပေါ့ဘူးပေါ့နော်အဲဆိုတဲ့အခါကျတော့ဒါအမျိုးသမီးတွေရဲ့တစ်ဖက်ကကိုပိုင်ကိုခန္ဓာကိုယ်ကိုဝတ်ဆင်ခြင်းပေါ့နော်ဒါကိုချိုးဖောက်တဲ့အဖြစ်ပညာရေးဆိုတဲ့အခွင့်အရေးကိုပါထပ်ပြီးချိုးဖောက်လိုက်ရရောက်တဲ့အတွက်ဒီလိုဟာမျိုးမှဆိုတော့ပြဿနာဖြစ်လာနိုင်ပါတယ်နောက်တစ်ခုကလည်းဆရာကျွန်မဆရာတို့သတိထားမိမလားမသိပေါ့နော်ဒီမွတ်စလင်တွေပေါ်မှာပို့ပြီးတော့ဖိနှိပ်လာလေအမျိုးသမီးတွေကဒါတွေပို့ဝစ်လာရနေတယ်လေဘာလို့အဲ့ဒါဘလို့တက်ရောက်နေရလဲဆိုတော့ဒီဖိနှိပ်ခံရတယ်ဆိုတော့အနေထားမျိုးကိုခံစားလာမိပြီဆိုသူတို့ရဲ့ဒီဆန္ဒ identity ကိုပို့ထုတ်ခေါ်လာရတယ် ဒါ resistant တမျိုးအနေနဲ့ဆွဲကင်ရတဲ့အခါမှာဆိုဒီလိုအခြေအနေမှာဆိုပို့ပြီးအောင်မှအတင်းကျပ်ဝေးရတာတွေပို့ဖြစ်လာနိုင်တာဟို
နိုင်ရှိမှုဘောရပြောမယ်ဆိုလို့ရှိရင်မြန်မာမွတ်စလင်အတိုက်ဝန်းကနော်အတော်လေးလွတ်လပ်တာကိုကျွန်တော်တို့တွေ့ရတယ်ဟုတ်တော့ကျွန်တော်မန္တလေးမှာဆိုလို့ရှိရင်နော်ကျွန်တော်တို့သတိသားစေးတွေပါပြီးသုံးဖို့အထိနော်အမစစ်ဆရာဝန်တွေအကျွန်ကြားကြတာလည်းရှိတယ်။သုံးရတဲ့เนาะအတိုက်ဝင်လည်းရှိကြတယ်။ဒါပေမဲ့ဆရာမခုနပြောသွားသလိုပဲရခိုင်မြောက်ပိုင်းကိုကြည့်မယ်ဆိုရင်တော့ရှေးယိုးเนาะအင်မတန်စင်တာကြီးတဲ့เนาะအထူးဖြင့်အရှေ့လက်ပိုင်းကเนาะမွတ်စလင်နေကျင့်သုံးတဲ့ကျင့်သုံးမှုမျိုးတွေเนาะကျင့်သုံးနေကြတာပဲအဲကျွန်တော်တို့တွေ့ရပါတော့เนาะတကယ်လို့လက်ရှိမြန်မာနိုင်ငံရဲ့အများစုအခြေအနေပေါ့လက်ရှိခြေနေလို့ထင်းကျင်မယ်ဆိုလို့ရှိရင်เนาะဆက်မဘလို့အချက်လက်တွေကိုပို့ပြီးအားပေးတင်တယ်လို့ထင်တယ
်ဟုတ်ကဲ့ဆရာအရေးကြီးတာကတော့အမျိုးသမီးတွေပညာတက်မြောက်ဖို့ပေါ့เนาะဆရာအမျိုးသမီးတွေကပညာတက်တယ်သူတို့ရဲ့ကိုယ်ပိုင်သူတို့မှာစွမ်းအားတွေရှိတယ်ဆိုရင်ဒါတွေကသူတို့ကိုယ်တိုင်ဆုံးဖြတ်မယ်အရာတွေပေါ့เนาะသူတို့ဘာဝင့်မယ်ဘာမဝင့်ဘူးဆိုတော့သူတို့ကိုယ်တိုင်ဆုံးဖြတ်ရမှာမိသားစုကပဲဆုံးဖြတ်လို့မရတယ်လို့အဒီဘာသာရေးအတိုင်းဝိုင်းကပဲဘယ်လောက်ပဲဖိအားပေးပေးပေါ့เนาะအမျိုးသမီးတစ်ယောက်ကပညာတက်လာပြီဆိုရင်တော့သူ့ကိုယ်ပိုင်ဆုံးဖြတ်ချက်နဲ့သူရက်တည်မှာဖြစ်တယ်နောက်တစ်ခုကောင်းတဲ့အချက်ကကျမတို့မြန်မာမွတ်စလင်နေထဲမှာဆိုရင် progressive ဖြစ်တဲ့မွတ်စလင်အများကြီးရှိပါတယ်ဆရာသူတို့ကဆိုလို့ရှိရင်ဒီကျမတို့ဒီကိုရန်ဘာသာပြန်မှုတွေမှာလဲဒီပေါ့เนาะခင်မီတဲ့ပေါ့เนาะဘာသာပြန်မှုတွေအမျိုးသမီးအခွင့်အရေးကိုလေးစားမှုတွေဒါတွေအများကြီးရှိတယ်ကျမတို့ပတ်ဝန်းကျင်မှာလေဆိုတော့ဒီလူတွေကိုကျမတို့က support ပေးဖို့လိုတယ်ဒီလိုမျိုးဒီခစ်ရှိပြေးတယ်ပေါ့เนาะမွတ်စလင်တွေကဆိုလို့ရှိရင်အမျိုးသမီးတွေကိုမတူညီတဲ့တွေးခေါ်မှုတွေဒါမှမဟုတ်မတူညီတဲ့ shut down နေရာနေမှာသတင်းချက်လက်တွေပေးတဲ့အခါမှာဆိုရင်အမျိုးသမီးတွေကကိုယ်ပိုင်ဆုံးဖြတ်နိုင်မှုပို့ပြီးတော့အားကောင်းလာမယ်လို့လည်းမြင်ပါတယ်ဆရာ
ဒီဗုဒ္ဓဘာသာဘက်မှာတက်လာတဲ့နော်ဘူဝါဒဆိုင်ရာအချက်တခုကတော့နိုင်ငံတော်ဟာဗုဒ္ဓဘာသာကိုအားပေးတဲ့တဖက်မှာကြတော့လေနိုင်ငံတော်သည်ဘယ်ဘာသာမှမပါဘဲနဲ့ကြားနေတဲ့ဖြစ်တယ်ဆိုတော့ဆရာမအနေနဲ့ရော
ဟုတ်ပါတယ်ဆရာနိုင်ငံတော်အနေနဲ့ဘာသာမရှိရဘူးပေါ့နော်ဆရာဘာသာမရှိဘူးဆိုတာနိုင်ငံတော်ဘာသာမဲ့တယ်လို့လည်းပြောတာမဟုတ်ဘူးပေါ့နော်ဆရာဘာသာမရှိဘူးဆိုတာကဘယ်ဘာသာကိုမှသူကပို့ပြီးတော့ခွင့်ရေးပေးနေတာမျိုးကိုစားပြုနေတာမျိုးမဟုတ်ဘဲနဲ့ဘာသာအားလုံးကတပြေးညီပေါ့နော်ပညာရေးပေါ့နော်ဒါမျိုးရတာမျိုးဖြစ်တင်တာပေါ့ဆရာဆိုတော့ကျွန်တော်တို့ဆက်မကပြောသူလို့ပေါ့နော်ဒီ spiritual ပေါ့နော်ဆရာသူ့ရဲ့စိတ်နှလုံးနော်ဒါတွေပို့ပြီးတော့ကျမ်းမာလာဖို့နော်အဲဒါမျိုးအပြုတ်မှုတွေအများကြီးထည့်လို့ရပါတယ်ဆရာဘာသာရေးထက်ပေါ့နော်ဥမာဖျားစာတွေအတင်းကျပ်စုခိုင်းရလဲဒီမျိုးမရှိပါဘူးဆရာအဲ့ခါကျတော့အဲ့ဒီအစားပေါ့နော်ဆနာလူတကယ်အကျိုးရှိတဲ့အခုထုံးနေဒါမှမဟုတ်လေတကယ်အကျိုးရှိတဲ့ activity တွေကိုအကျောင်းပညာရေးမှာထည့်တာဆိုလို့ရှိရင်ပို့ပြီးတော့လူမျိုးတိုင်းဘာသာတိုင်းအတွက်အကျောင်းကအနေပြောတဲ့နေရာလေးဖြစ်လာပါဘူ
း။ဟုတ်ကဲ့ဟုတ်ကဲ့ဆရာအခုလိုဆွေးနွေးပေးတဲ့အတွက်ကြောင့်ကျေးဇူးအများကြီးတင်ပါတယ်။အခုဆွေးနွေးသွားခဲ့တဲ့လူကတော့အမျိုးသမီးခွင့်ရေးတက်ချွတ်လှုပ်ရှားသူဒေါက်တာတင်မအောင်ဖြစ်ပါတယ်။ကျွန်တော်တို့ပေါ့ဆရာ
우드마우탄시즌တင်ဆက်တဲ့ဒီမိုကရေစီလူခွင့်ရတဲ့ခေပြိုင်ကဘာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတစ်ခါတော့တပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုတင်ဆက်ပေးမှာပါမြန်မာနိုင်ငံမှာစစ်ကောင်စီဦးဆောင်ကျင်းပတဲ့မြန်မာသကြံပွဲကတော့တော်တော်ကို66ကကရှိခဲ့ပါတယ်ဒီအာဏာသိမ်းမှုကိုစန့်ကျင်တဲ့သူတွေကိုနှိမ်နှင်းတဲ့နေမြေရှင်းလင်းတဲ့စစ်စင်ရေးတွေကနေမိရှုခံရတဲ့ရွာတွေရဲ့မှတ်တမ်းဓာတ်ပုံတွေထွက်ပေါ်လာခဲ့ပါတယ်ဒီလိုထိတ်တန့်ရောက်တပတ်အတွင်းမြန်မာသတင်းတွေကိုနန်းလောင်ကကိုဇော်ဝင်းလိုင်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာပုဂ္ဂဘာသာဝင်တွေရဲ့နှစ်ကူးဖြစ်တဲ့အသာသကြံပွဲတော်ကတော့စစ်အာဏာသိမ်းပြီးတဲ့နောက်နှစ်ချင်းမြောက်ကျုံရတဲ့သကြံဖြစ်ပြီးနိုင်ငံတော်ပျော်ပျော်ရွှင်ရွှင်နှွဲဖြော်ကြတာမျိုးမတွေ့ခဲ့ရပါဘူး။မြို့ကြီးအတော်များများမှာတိတ်ဆိတ်နေခဲ့ပြီးသကြံပွဲတော်အချိန်ရေကစားမန်းနဲ့တွင်နဲ့အစီကားဆုံးမြို့ဖြစ်တဲ့မန္တလေးမှာလည်းကျုံပတ်လည်တလျှောက်လုံခြုံရေးတင်းကျပ်ထားတဲ့စစ်ကောင်စီရဲ့ရေကစားမန်းနဲ့တွေကလွဲလို့အခြားမန်းနဲ့တွေမရှိသလောက်နဲ့တယ်လို့မန္တလေးမြို့ခံတွေကပြောပါတယ
်။မန္တလေးကအများကြီးပဲလေ။ဒီအိမ်တော့ဟိုမှာကျုံနေအတင်းပေါ့ဒါမှမဟုတ်အဲ့ဒီကဘူးမမဝင်လို့မရဘူးပြိတာအေးအပြင်မှာတော့ဘာမှမရှိဘူးလေတော့ပေါ့ရအကုန်ပြိတာဟိုအပြင်ကတော့ဝင်လို့မရဘူးတော့အကုန်လုံးအဲ့ဆပ်ဖွင့်နေနေရဆိုရင်ဒီဟိုမှာပေါ့မဲ့ဒီဘူးကမှလမ်းချစ်စက်ပြိတယ်ရှစ်စက်တရာဒီကဟိုစစ်စေးရတာအားကျတော့အဲ့ဒါကိုပြိနေပွားကြတာလေ
စစ်ကောင်စီရုံးဆိုင်တဲ့နေပြည်တော်မှာလည်းမန်းနက်ချင်းတစ်ခုသာရှိပြီးတော့ဒေသခံပြည်သူအများကြားရေကစားသူတော်တော်လေးနှဲတာကိုတွေ့ရပါတယ်။ရန်ကုန်မှာလည်းမြို့လယ်ကမြို့တော်ပုံမန်းတပ်နဲ့တချို့ရက်ွက်တွေမှာဒေသအုပ်ချုပ်ရေးအဖွဲ့ရဲ့အစီအစဉ်နဲ့လုပ်တဲ့ကြံမန်းနက်တွေလောက်တာရှိပါတယ်။ရန်ကုန်မြို့တော်ပုံမန်းတပ်မှာရေကစားတဲ့မြင်ကွင်းတွေကိုစစ်ကောင်စီထိန်းချုပ်ထားတဲ့မီဒီယာတွေကနေထုတ်လွှင့်ပြသခဲ့ပေမဲ့အဲ့ဒီမန်းတပ်မှာရေလာကစားတဲ့သူအရေအတွက်ကပြီးခဲ့တဲ့နှစ်ကြံပေါ်တွေနဲ့နှိုင်းရှင်ရင်တိတိတသားနှဲလွန်တာကိုတွေ့ရပါတယ်။
တကြံကာလအတွင်းရန်ကုန်မြို့နယ်တချို့မှာပောက်ကွဲမှုတချို့ရှိခဲ့ပါတယ်။ရန်ကုန်မြို့ရဲကတက်ဆိုင်ရာမြို့နယ်ရက်ွက်အုပ်ချုပ်ရေးအဖွဲ့ရဲ့အစီအစဉ်နဲ့လှုပ်ထားတဲ့မန္တပ်တွေမှာလည်းရှေ့ပတ်ခံထွက်သူမရှိသလောက်၆ကပ်နေခဲ့တာပါ။မြို့ခအများစုကလည်းလုံခြုံရေးအခြေအနေကြောင့်ရောပျော်ရွှင်စရာအကြောင်းမရှိတာကြောင့်ပါဒီနေ့တကြံကိုဆင်နွှဲခြင်းမရှိတာလို့ပြောကြပါတယ်။ဒီလိုတကြံပွဲတော်ကိုမြို့တော်မှာမဆင်နွှဲကြပေမဲ့တကြံကာလအတွင်းအပန်းဖြေခီးထွက်သူတချို့တော့ရှိပါတယ်။နိုင်ငံဒေသအတော်များများမှာစစ်ကောင်စီကအနေနဲ့ရှင်းလင်းရေးလုပ်နေလို့ပြည်သူတွေအတိတ်ဒုက္ခရောက်နေကြတဲ့အတွက်တကြံပွဲတော်မှာပျော်ပွဲရှင်ပွဲတွေမလုပ်ကြဖို့စစ်အာဏာရှင်စတင်သူတွေကဆော်ဩခဲ့ကြတာပါစစ်တပ်ကအာဏာသိမ်းပြီးတဲ့ပထမဆုံးကြုံရတဲ့မနစ်တကြံပွဲတော်တော့လိုပဲဒီနေ့တကြံပွဲတော်ကိုလည်းတပိတ်မောက်ချဖို့စစ်အာဏာသိမ်းမှုစတင်နေသူတွေကနှိုးဆော်ခဲ့တာပါစစ်ကောင်စီကတော့တိုင်းပြည်ပုံမှန်အခြေအနေအတိုင်းပြန်လည်ပတ်နေပြီဆိုတာကိုပြချင်တဲ့အတွက်တကြံမန်းနတ်တွေကိုစောက်ပြီးပွဲတော်ကျင်းပခဲ့တာလို့ဝေဖန်သူတွေကပြောနေပါတယ်
စီအနာသိမ့်ပြီးနောက်ပိုင်းစကိုင်းတိုင်းမကွေးတိုင်းချင်းပြည်နယ်ကယားပြည်နယ်ကရင်ပြည်နယ်တွေမှာတိုက်ပွဲတွေဖြစ်နေသလိုအညာဒေသကျေးရွာအတော်များများကိုစစ်ကောင်စီကနယ်မြေစစ်ဆင်ရေးတွေတိုးလှုပ်လာနေပါတယ်မကွေးတိုင်းဒေသကြီးစောမြို့အနီးမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့လက်တလောပေါပေါက်နေတဲ့တိုက်ပွဲတွေမှာစစ်ကောင်စီကရဟတ်ရင်နဲ့ပါပစ်ခတ်နေတဲ့အတွက်ဒေသခံထောင်ချီပေးလို့ရတိမ့်ရှောင်နေကြရပါတယ်
လာတော့တစည်းပဲလာပါတယ်ဟိုကပြစ်ထားတော့၅ကြိမ်၆ကြိမ်၆ကြိမ်လောက်ပြစ်ပါတယ်ပြစ်ထားတော့တော်တော်ကြီးကိုပြစ်ပါတယ်ဗျာပြစ်တဲ့နေရာတော့ဗျာအခုကျွန်တော်တို့ရွာဒီဘုံတော်ကြီးကျောင်းမှာလည်းပြစ်ပါတယ်အခုစေဘေးဆောင်ကြီးရှိနေတဲ့အခုတောစာထဲကိုလည်းပြစ်ပါတယ်အခုတိုင်းမှာရွာထဲတွေကိုလည်းပြစ်ပါတယ်အခုကျွန်တော်ရွာတောင်ဘက်ကတောင်ပေါက်တော့ဘက်ကဒီဘုံကြီးကျောင်းဝင်းထဲကိုလည်းလက်နေကြီးကြီးကြီးကျပါတယ်တစ်ခါပေါက်တော့ဖိုးလေအဲ့ဒီရွာကြီးအကုန်ကြီးနေရပါတယ်အဲအခုကြီးနေရတာဆိုတော့အခုလောလောဆယ်လူကြီး1500အထက်မှရှိပါတယ်ကြီးဆရာတော့တောင်လေးပဲကြီးနေရတာကျွန်တော်တို့မှဆိုနေပူးတဲ့ရာတိကဖြစ်ပြန်အီးအာဝတမရှိဟိုဟိုကမတရားဒုက္ခရောက်ပါတယ်အခုပြောသလိုဒီစပိဆောင်လေးဆိုရင်အီးအာဝတလည်းမရှိတော့တောင်လေးဆိုတော့ဆောက်ခန့်တဲ့ရာတိဆိုတော့ရေတွေလည်းမရှိတဲ့တနာရီကမျိုးမျိုးဖြစ်နေပါရဲ့အခု
ဧပြီလပထမပတ်ကတည်းကဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတို့တိုက်ပွဲတွေဖြစ်နေတဲ့ပေါ့မြွနယ်ထဲမှာစစ်ကောင်စီကကျေးရွာ၅ရွာတဲ့မနဲ့မိရှုခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဒီနယ်မြေရှင်းလင်းမှုအတွင်းကျေးရွာသား၈ဦးလက်နက်ကြီးထိမှန်တေဆုံးခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်ဧပြီလအစောပိုင်းကတည်းကစပြီးစစ်ကောင်စီကအရှိန်မြင့်ထိုးစစ်ဆင်လာတဲ့ကယားပြည်နယ်ဒီမော့ဆိုမြွနယ်နဲ့ဖရူဆိုမြွနယ်ထဲမှာလည်းစစ်ကောင်စီရဲ့လက်နက်ကြီးကြတာမိရှုတာတွေကြောင့်လူသေးဆုံးတန်ရာရတာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။မိရှုခံရတဲ့လူနေအိမ်35လုံးတည်းမနည်းရှိပြီးလက်နက်ကြီးကြီးထိမှန်တဲ့နေအိမ်9လုံးရှိတယ်လို့ KNDF ကထုတ်ပြန်ထားပါတယ်။ကရင်မျိုးသားစည်းရုံး KNU တပ်မဟာ6ထိန်းချုပ်ရာမြောက်ရီခရိုင်ထဲမှာလဲကရင်မျိုးသားလူမျိုးရေးတပ်မတော် KNLA ပြည်သူ့ကာကွယ်ရေးတပ် PDF ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအကြားအခုရက်ပိုင်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်။
စကိုင်းနိုင်ဒေသကြီးမင်းကင်းမြို့နယ်အတွင်းပင်ကျေးရွာကနေအိမ်အတော်များများစစ်ကောင်စီတပ်တွေမိရှို့ဖျက်ဆီးခဲ့တဲ့ဖဲပြော်ရီလာဆမိုင်းကလက်ခံရရှိတဲ့ဂျူရုမှတ်တမ်းတပ်ပုံတွေနဲ့ဗီဒီယိုတွေကို Riders သတင်းဌာနကထုတ်ပြန်ပါတယ်။အဲ့ဒီတပ်ပုံတွေကို American Earth Image Company နဲ့ American Akata Susan Lela ရဲ့အဖွဲ့ NASA ကမှတ်တမ်းတင်ထားတာပါ။မြန်မာစစ်တပ်အာဏာသိမ်းယူပြီးတဲ့နောက်ပိုင်းသူတို့ကိုလက်နက်ဆွဲကင်ခုခံတော်လှန်ကြတဲ့ဒေသတွေကအိုးအိမ်တွေအများပြားမိရှုခံရတာမှာ2022ခုနှစ်အတွင်းရွာတရားကျော်မိရှုခံရတဲ့အထက်ဘင်ကျွေးရလည်းအပါအဝင်ဖြစ်တဲ့အကြောင်း Riders တဲ့မှာဖော်ပြပါရယ်ပြီးခဲ့တဲ့နှစ်နောက်ပိုင်းအရက်သားတွေရဲ့နေအိမ် 9500 ကျော်စစ်တပ်ကမိရှုတာခံရတယ်လို့လူခွင့်ရေးအဖွဲ့တွေကပြောဆိုကြပြီးမကြသေးခင်သတင်းပတ်တွေအထိရွာတွေဆက်တိုက်မိရှုခံရတယ်လို့လည်းပြောဆိုနေပါရယ်ဒါဟာလူတွေကြောက်လန့်သွားအောင်ရက်ဆက်ကြမ်းကြုတ်တဲ့နိလန့်တွေနဲ့ဆောင်ရွက်တဲ့မြန်မာစစ်တပ်ရဲ့စစ်စီရေးဖြစ်တယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူအခွင့်ရေးအထူးကိုယ်စားလှယ် Tom Andrews ကပြောပါရယ်လက်နက်ကင်ဆန့်ကျင်တဲ့လှုပ်ရှားမှုရှိနေတဲ့နေရာတွေမှာနေထိုင်သူအလုံးဟာတပုံကိုထောက်ခံတဲ့ရန်သူတွေအဖြစ်စစ်တပ်ကတမန်နေတယ်လို့လည်းပြောပါရယ
်မြန်မာနိုင်ငံမှာလူသားချင်းစာနာမှုအခြေအနေတွေကဆက်လက်ဆုတ်ယွတ်ကျဆင်းလာနေတယ်လို့ကုလသမဂ္ဂကပြောပါရယ်အထူးသဖြင့်နိုင်ငံအရှိတောင်ပိုင်းနဲ့အနောက်ပြောင်ပိုင်းကလက်ရှိတိုက်ပွဲတွေကြောင့်အရသာတွေဒုက္ခရောက်နေပြီးစစ်တပ်ကအာဏာသိမ်းပြီးနောက်ပေါ်ပေါက်လာတဲ့ပဋိပက္ခတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေကြရတဲ့ပြည်သူ၅သိန်းခွဲအပါအဝင်နိုင်ငံတော်အိုးအိမ်စွန့်ထွက်ပြေးရသူအမျိုးသားအမျိုးသမီးနဲ့ကလေးငယ်၉သိန်းကျော်ရှိတယ်လို့ကုလသမဂ္ဂကပြောပါတယ်။စစ်ပွဲတွေကြောင့်အိန္ဒိယနိုင်ငံတွေဘက်ထွက်ပြေးခိုလိုနေရသူက36,000လောက်ရှိတယ်လို့လည်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံယူအန်နီစီယာကခန့်မှန်းထားပါတယ်ဒီမနက်ကမှလူသားချင်းစာနာမှုအကူအညီလိုအပ်နေတဲ့ပြည်သူ6.2တန်းအတွက် လိုအပ်တဲ့ရမုံငွေ126သန်းမှာလက်ရှိအချိန်ထိ400ခိုင်နှုန်းပဲအလူငွေထည့်ဝင်ကြသေးတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ပြောခွင့်ရစတီဖန်ဒူဂျာရက်ကပြီးခဲ့တဲ့တစ်ပတ်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်မြန်မာပြည်သူတွေနဲ့ညီညွတ်စွာယက်တီကြဖို့ပြည်သူတွေဘေးကင်းလုံခြုံရေးဂုဏ်သိက္ခာနဲ့အညီနေထိုင်နိုင်ရေးနဲ့ခက်ခက်ခဲခဲရယူထားတဲ့ဒီမိုကရေစီတိုးတက်ပြောင်းလဲမှုကိုထိမ့်သိမ်းထားနိုင်ဖို့အတွက်အလူရှင်တွေဘက်ကရဲရဲရော်ရော်ထဲဝင်လူတန်းကြဖို့လဲကုလသမဂ္ဂကပန်ကြားထားပါတယ်ခင်ဗျာ
အမေရိကန်နိုင်ငံခြားရေးဌာနကလည်းမြန်မာအပါအဝင်ကမ္ဘာတဝန်းကလူအခွင့်ရေးချိုးဖောက်တဲ့ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေကိုတက်တည်အထောက်အထားတွေစနစ်တကျစုဆောင်မှတ်တမ်းတင်ထားတဲ့အစီအစဉ်ခါစားကိုထုတ်ပြန်လိုက်ပါတယ်2023ခုနှစ်အတွက်နိုင်ငံအလိုက်လူအခွင့်ရေးအခြေအနေကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်လိုက်တာပါလူအခွင့်ရေးအဖွဲ့တွေအပါအဝင်လွတ်လပ်ပြီးတော့တမတ်ကြတဲ့သတင်းရင်းမြစ်တွေရဲ့အစီရင်ခံချက်တွေနဲ့ကိုပိုင်ရှာဖွေစုဆောင်ထားတဲ့အချက်အလက်မှတ်တမ်းတွေကိုတိကျစွာပြုစုထားတာဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်။ဒီအချက်အလက်တွေကိုအခြေခံပြီးမြန်မာစစ်တပ်ဟာရိုဟင်ဂျာတွေအပေါ်လူမျိုးရုံးတပ်ဖြတ်မှုနဲ့လူသားမျိုးနွယ်စုအပေါ်ဆန့်ကျင်တဲ့ရာဇဝတ်မှုတွေကျူးလွန်နေစွာကိုပြည်ခရက်လကဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းဝန်ကြီးဘလင်ကင်ကဧပြီလ3ရက်နေ့သတင်းစာရှင်းလင်းပွဲမှာထည့်သွင်းပြောဆိုသွားပါတယ်။ရွန်ဂျာဆိုတဲ့နာမည်ကိုအတိအမှတ်ပြုဖို့ညှင်းဆိုထားတဲ့မြန်မာစစ်ကောင်စီဘက်ကရွန်ဂျာရဲ့လူမျိုးစုအခွင့်အရေးနိုင်ငံသားအခွင့်အရေးတွေကိုအတိအမှတ်ပြုဖို့ညှင်းဆိုထားတာကိုလည်းအစင်ခါသာမှာဖော်ပြပါတယ်။ဒုက္ခတွေတွေကိုကာကွယ်ရေးအကူအညီပေးရင်းနဲ့နေရပြန်ဖို့ရေးကိစ္စတွေမှာစစ်ကောင်စီဘက်ကဒုက္ခတွေများဆိုင်ရာကုလသမဂ္ဂမဟာမင်းကြီးုံ UNHCR အပါအဝင်လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်မှုမရှိတာကိုလည်းအစင်ခါသာမှာရေးသားထားပါတယ်။စစ်ကောင်စီရဲ့လုံခြုံရေးတပ်ဖွဲ့တွေကအယက်သားတွေအကျဉ်းသားတွေနဲ့အခြားလူတွေအပေါ်အာဏာသုံးပြီးတော့တရားလက်လို့ဖမ်းဆီးတာတပ်ဖြတ်သားတွေကျူးလွန်ခဲ့တဲ့အထောက်အထားတွေအများပြားရှိတဲ့အကြောင်းလဲအစင်ခါသာမှာဖော်ပြပါတယ်။ဥပဒေမဲ့တရားလက်လို့တပ်ဖြတ်မှုတွေလူခွင့်ရေးချိုးဖောက်မှုတွေကိုစစ်ကောင်စီလက်နက်ကိုင်တပ်ဖွဲ့တွေအပြင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေပြည်သူ့ကာကွယ်ရေးတပ် PDF အဖွဲ့တွေကျူးလွန်ခဲ့တဲ့အကြောင်းကိုလဲအထောက်အထားတွေနဲ့တကွာအမေရိကန်နိုင်ငံခြားရေးဌာနရဲ့အစင်ခါသာမှာဖော်ပြထားပါတယ်။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစာရေးဆရာတွေတပ်သိပညာရှင်တွေကိုတခြားနိုင်ငံတွေထဲဆိုင်ရင်ဖမ်းဆီးချုပ်နှောင်မှုအများဆုံးလုပ်ခဲ့တယ်လို့သတင်းမီဒီယာလွတ်လပ်ခွင့်တွေကိုစောင့်ကြည့်နေတဲ့ PEN American အဖွဲ့ကအစင်ကားစားထုတ်ပြန်ပါတယ်။ဆီယနာသိမ်းမှုဆန့်ကျင်တဲ့သူတွေကိုဖိနှိပ်ချေမှုန်းတဲ့အနေနဲ့ဖမ်းဆီးမှုတွေတိုးလှုပ်လာတာလို့လည်းဧပြီလ14ရက်နေ့ကထုတ်ပြန်တဲ့2021ခုနှစ်လွတ်လပ်စော်ရေးသားဝင်ဆိုင်ရာအညွန်ကိန်း Freedom to Write Index 2021အစီရင်ခံစာမှာဖော်ပြထားပါတယ်2021ခုနှစ်အတွင်းမြန်မာစစ်တပ်ကစာရေးဆရာ21ယောက်ကိုဖမ်းဆီးခဲ့တာကြောင့်တရုတ်နဲ့ဆော်ဒီအာရေဗျနိုင်ငံတို့ပြီးရင်စာရေးဆရာဖမ်းဆီးမှုကမ္ဘာမှာတတိယအများဆုံးနိုင်ငံဖြစ်တယ်လို့လည်းပြောထားပါတယ်မြန်မာနိုင်ငံမှာမနစ်ကစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းလွတ်လပ်စွာပြောဆိုရေးသားခွင့်တည်တည်တသာကျဆင်းသွားတယ်လို့ PEN American အဖွဲ့အစီရင်ခံစာမှာဖော်ပြပါတယ်တချိန်ထဲမှာပဲဖမ်းဆီးခံရသူတွေဟာဆွဲချက်မျိုးစုံနဲ့တရားဆွဲဆိုခံရပြီးတင်းကျပ်တဲ့ဥပဒေတွေနဲ့အရေးယူခံကြရတဲ့အပြင်လွတ်လပ်စွာပြောဆိုရေးသားမှုကိုအဟံတားဖြစ်စေဖို့အကြမ်းဖက်တာချင်းချောက်တာစောင့်ကြည့်တာတွေနဲ့ရင်ဆိုင်ကြုံတွေ့ရတယ်လို့လည်းဆိုပါတယ်။သူတို့ရဲ့ရေးသားမှုသူတို့လုပ်ငန်းနဲ့ဆက်စပ်တဲ့လုပ်ငန်းတွေကြောင့်ကမ္ဘာတဝန်း2021ခုနှစ်တွင်စာရေးဆရာ289ဦးဖမ်းဆီးခံခဲ့ရတယ်လို့ PEN American အဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြပါတယ်။ဒါဟာအရင်နှစ်က293ယောက်ဖမ်းဆီးခံခဲ့ရတာတဲ့၄ဦးပုံများလာတာပါသူတို့ရဲ့လုပ်ငန်းကြောင့်စာရေးဆရာတွေကိုပြစ်မှတ်ထားတိုက်ခိုက်တာနဲ့48နာရီတဲ့ကြော်ပြီးဖမ်းဆီးထိန်းသိမ်းခံရသူတွေရဲ့စီးရင်ကိုပြုစုပြီး Freedom to Write Index အစီရင်ခံစာကိုထုတ်ပြန်တာဖြစ်ပါတယ်ခင်ဗျာ
နန်းလောင်နဲ့ကိုဇော်ဝင်းနိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့တပတ်အတွင်းနိုင်ငံတကာသတင်းတွေကိုမအီတန့်စင်ကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
ယူကရိန်းကိုရုရှားရဲ့ကျူးကျော်စစ်ပွဲအတွင်းပင်လယ်နက်ဒေသရုရှားဟီတက်သင်္ဘောတွေက cruise missile ဒုံးကျည်တပ်ထားတဲ့ Moskva စစ်သင်္ဘောပေါ်မှာလက်နက်ခဲယမ်းတွေပောက်ကွဲခဲ့တာကြောင့်စစ်သင်္ဘောအကြီးကျယ်ပျက်စီးသွားတဲ့အကြောင်းရုရှားကာကွယ်ဝန်ကြီးဌာနက April 14ရက်နေ့တုန်းကပြောခဲ့ပါသည်။ယူကရိန်းဘက်ကတော့ရုရှားစစ်သင်္ဘော Moskva ကို missile ဒုံးကျည်20ထိမှန်ခဲ့တဲ့အကြောင်းစစ်ဆေးပိုင်းတုန်းကပြောထားတာပါ။နောက်ထပ် Azov ပင်လယ်စစ်ကမ်းက Mariupol စစ်ကမ်းမြို့မှာတော့ယူကရိန်းစစ်သား1000ကျော်လက်နက်ချခဲ့တဲ့အကြောင်းရုရှားကာကွယ်ဝန်ကြီးဌာနက April 13ရက်နေ့မှာပြောပါသည်။အမေရိကန်ကတော့ရုရှားရဲ့ထိုးစစ်ဆင်မှုကိုခုခံနိုင်ဖို့အတွက်ယူကရိန်းကိုအမေရိကန်ဒေါ်လာ1800ဘူလက်နက်ခဲယမ်းတွေထပ်ပြီးတော့ပံ့ပိုးပေးဦးမယ်လို့ဒီသင်းပတ်လည်မှာကြေညာခဲ့ပါသည်။ရုရှားနိုင်ငံကိုဥရောပနိုင်ငံတွေဘက်ကဒေါ်လာ1000တန်းလက်နက်တွေတင်ပို့နိုင်အောင်လမ်းဖွင့်ပေးသလိုဖြစ်ခဲ့တဲ့အရင်တုန်းကပိတ်ဆို့တန်းခတ်မှုပါ ချိုးရင်းချက်တချို့ကိုEU ဥရောပသမဂ္ဂကပြန်လည်ပြင်ဆင်လိုက်ပါတယ်။2014ယူကရိန်းနိုင်ငံခရိုင်းမီးယားဒေသကိုရုရှားကသူ့ပိုင်ဖြစ်သိမ်းခဲ့တဲ့အချိန်ကလေးကရုရှားကိုလည်းနဲ့တင်ပို့တာတွေရပ်ဆိုင်ဖို့EU ဥရောပနိုင်ငံတွေတင်ပို့ခဲ့တာကြောင့်EU ကအရင်ကချွင်းချက်နဲ့ခွင့်ပြုထားတဲ့သက်မှတ်ချက်ကိုအခုဖျက်သိမ်းလိုက်ပါတယ်။ဥရောပကော်မရှင်အနောက်ဆုံးထုတ်ပြန်တဲ့စည်းမျဉ်းအရဥ လက်နက်ခဲယံတွေပြီးခဲ့နေတုန်းကရုရှားကိုရောင်းချခဲ့ပါတယ်။ EU ကချမှတ်ထားတဲ့ပိတ်ဆို့တံခတ်မှုမှာ2014မတိုင်ခင်တုန်းကအယောင်းဝယ်သဘောတူညီချက်တွေရှိခဲ့ပေဆိုရင်လက်နက်ရောင်းနိုင်တယ်ဆိုတဲ့အချက်တစ်ချက်ပါဝင်ပါတယ်။ဒီအချက်အရာပြင်သစ်နဲ့ဂျာမနီလိုကာကွယ်ရေးစစ်ပစ္စည်းအကြီးအကျယ်ထုတ်လုပ်တဲ့နိုင်ငံတွေကလည်းရုရှားကိုလက်နက်အများဆုံးရောင်းချခဲ့တဲ့မှာပါဝင်ခဲ့တာပါ။ယူကရိန်းကိုရုရှားကကျူးကျော်ခဲ့ပြီးတဲ့နောက်ပိုင်းဒီလိုချွင်းချက်နဲ့လက်နက်ရောင်းချခွင့်ခွင့်ပြုထားတာကိုဥရောပနိုင်ငံတချို့ကဝေဖန်ပြစ်တင်ခဲ့ပါတယ်။2015အီရန်နျူကလ িয়ার စာချုပ်ပြည်နယ်အသက်သွင်းရေးဆွေးနွေးပွဲတွေတိုးတက်မှုရှိနေပြီလို့အီရန်ခေါင်းဆောင်အယတ်တိုလာအလီဟာမနီကပြောပါသည်။အီရန်နဲ့အမေရိကန်ကြားတိုက်ရိုက်ဆွေးနွေးပွဲတွေရပ်တန့်ထားတာတနေ့အကြာမှာအီရန်ဘာသာရေးခေါင်းဆောင်ဟာမနီကဧပြီလ12ရက်နေ့မှာအီရန်နိုင်ငံပိုင်သတင်းထတာကိုပြောခဲ့ပါသည်။အရင်ကကတိတွေဖျက်ခဲ့တာဟာလေတခြားနိုင်ငံတွေဘက်ကလာဖြစ်ပြီးတော့အဲ့ဒီနိုင်ငံတွေကသူတို့လုပ်ရက်တွေနဲ့ပြန်ပြီးတော့ပိတ်မိနေကြတယ်ဆိုပြီးတော့လည်းအပြစ်တင်ထားပါသည်။နျူကလ িয়ার အရေးကြံနေတဲ့ပြဿနာတွေကိုဆက်ပြီးတော့ဖြေရှင်းကြဖို့အတွက်နိုင်ငံရေးဆန္ဒကင်းမဲ့နေတဲ့အပေါ်မှာအမေရိကန်နဲ့အီရန်နဲ့နိုင်ငံလုံးကတစ်ဖက်နဲ့တစ်ဖက်အပြည့်အလှန်အပြစ်တင်နေကြပါသည်။ဒီ2015နျူကလ িয়ার သဘောတူညီချက်တွေကိုသမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်2018တုန်းကဖျက်သိမ်းခဲ့ပြီးတဲ့နောက်အီရန်ကိုပိတ်ဆို့တံခတ်မှုတွေပြန်ပြီးတော့ချမှတ်ခဲ့ပါသည်။အခုလက်ရှိမှာတော့ဆွေးနွေးပွဲတွေရှေ့မတိုးတာနောက်မဆုတ်တာအခြေအနေဖြစ်နေပြီးတော့တစ်ဖက်နဲ့တစ်ဖက်အပြစ်တင်နေကြတာဖြစ်ပါသည်။ပြည်ထောင်နိုင်ငံမှာဧပြီလ10ရက်နေ့တုန်းကပထမတကြော့သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတအီမန်နျူအယ်မက်ခရွန်နဲ့အတိုက်ခံလက်ရာဆုံးခေါင်းဆောင်မရီလက်ပန်တို့တရားမှပြည့်ပြည့်စုံစုံအနိုင်မရခဲ့တာကြောင့်ဒီလ24ရက်နေ့မှာတကြော့ပြည်ရွေးကောက်ပွဲမှာအကြိမ်နဲ့ပြန်လည်ရှင်ပြန်ရောက်မှာဖြစ်ပါလိမ့်မဲရီရဲ့90ရာခိုင်နှုန်းကိုရေးထွက်ပြီးချိန်မှာသမ္မတမက်ခရွန်ကမဲ29ရာခိုင်နှုန်းနဲ့လက်ပန်က24ရာခိုင်နှုန်းရရှိထားပါတယ်။ဒီမဲရလက်တွေကိုကြည့်ရင်ပြည်သူသမ္မတမက်ခရွန်အနေနဲ့တချိန်ကလိုမျိုးလူထုထောက်ခံမှုလွတ်လပ်ကူကူရဖို့မလွယ်တော့တာကိုတွေ့ရပါတယ်။နေထိုင်စားသောက်ဆေးတွေတက်လာတဲ့ပုံမှာစိုးရိမ်မှုတွေကိုအလေးထားပြီးတော့ပြောဆိုမဲဆွေခဲ့တဲ့အတိုက်ခံခေါင်းဆောင်လက်ပန်ပေါ်မှာလူထုထောက်ခံမှုတိုးလာတာကိုရွေးကောက်ပွဲမတိုင်ခင်နောက်ဆုံးချိန်ထိလူထုစစ်တမ်းတွေမှာတွေ့လာခဲ့တာပါ။ဥရောပနိုင်ငံတွေရဲ့ပုံရိပ်ကိုထိခိုက်စေတဲ့နိုင်ငံတွင်းရွှေ့ပြောင်းဝင်ရောက်သူတွေပေါ်မှာဆန့်ကျင်မှုကိုလည်းလက်ပန်းကတိတိတတ်တာရှော့ပွဲပြီးတော့ပြောဆိုလာပါတယ်။သမ္မတမက်ခရွန်ကတော့ယူကရိန်းစစ်ပွဲအရေးအာရုံစိုက်နေတာကြောင့်အလုံများပြီးတော့ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေကိုအချိန်နောက်ကြားမှစခဲ့တာပါ။တင်းငွေနေတော့ကရွေးကောက်ပွဲမှာတော့မဲပေးပိုင်ခွင့်ရှိသူအလုံးရဲ့85ရာခိုင်နှုန်းလာပြီးတော့မဲပေးခဲ့ကြပါတယ်။ထို့တော်မှာအယုံကြည်မရှိအဆိုတည်တင်းခံရပြီးတော့ယာရီကနေအဖယ်ခံရတဲ့ပါကစ္စတန်ဝန်ကြီးချုပ်ဟောင်းအင်မရန်ခန်ကဧပြီလ13ရက်နေ့တုန်းကအနောက်မြောက်ပိုင်းပက်ရှောဝါမြို့မှာသူ့ကိုထောက်ခံသူတွေကိုမင်းကုန်းပြောပြီးတော့ရွေးကောက်ပွဲအတိတ်ပြန်ပြီးတော့ကျင်းပပေးဖို့တောင်းဆိုခဲ့ပါတယ်ပါကစ္စတန်နိုင်ငံသားတွေကိုကျွန်တော်ပေးချင်တဲ့သတင်းစကားကတော့ရွေးကောက်ပွဲအသစ်မကြီးညာမချင်းအစိုးရကိုဆက်လက်ဖိအားပေးပါမယ်။ဒီလိုလမ်းမပေါ်မှာဆန္ဒပြခွဲတွေဆက်ပြီးတော့ကျင်းပပေးပါလို့ဝန်ကြီးချုပ်ဟောင်းအင်မရခန်ကပြောတော်လာပါ။ပြီးခဲ့တဲ့သတင်းပတ်ကုံကပဲသူကယာဒူးကနေဖေရှားခံရပြီးတော့သူ့နေရာမှာအတိုက်ခံလွှတ်တော်အမတ်ရှာဘတ်ရှာရီကိုဝန်ကြီးချုပ်အဖြစ်အစားထိုးတင်မြှောက်ခဲ့ပါတယ်။ဒီလိုဝန်ကြီးချုပ်အသစ်တင်မြှောက်တာကိုကန့်ကွက်တဲ့အနေနဲ့ပါကစ္စတန်တရားမျှတမှုပါတီအင်မရခန်ရဲ့Tehreek e Insaf Party ကလွှတ်တော်အမတ်တရားကျော်ပါလီမန်ကနေနှုတ်ထွက်သွားခဲ့ပါတယ်။သူ့ကိုအယုံကြည်မရှိအဆိုတင်သွင်းပြီးတော့ယာရီကနေဖယ်ရှားတာဟာအမေရိကန်ရဲ့နောက်ွယ်ကကြိုးကင်တွေးထုတ်ခဲ့တာဖြစ်တဲ့ဆိုပြီးတော့သူ့ကိုထောက်ခံသူတွေကဆွဆွဲနေပြီးတော့အမေရိကန်ပြည်အောင်စုကလည်းဒါကိုငြင်းဆန်ထားပါတယ်။တီဗီလင်္ကာနိုင်ငံမှာဝန်ကြီးချုပ်မဟင်ဒါရာဂျပါက္ဆာယာဒူးကနေနှုတ်ထွက်ပေးဖို့တောင်းဆိုဆန္ဒပြမှုတွေကိုအဆုံးသတ်ပေးကြဖို့ဝန်ကြီးချုပ်ကပန်ကြားလိုက်ပါတယ်။ဆယ်စုနှစ်တွေအတွင်းအစိုးရဆောင်စီးပွားရေးအကြက်တဲတွေသူ့ရဲ့ကင်တွေဖြည့်ရှင်းပုံတွေကြောင့်သူ့ကိုယာဒူးကနေနှုတ်ထွက်ပေးဖို့ပြည်သူတွေကမကြေမနက်ဆန္ဒပြနေကြတာပါ။သူ့အစိုးရအနေနဲ့တိုင်းပြည်ကိုပြည်လဲတီးဆောက်ဖို့အစီအစဉ်ကိုစတင်နေပြီလို့လည်းသူကရုပ်သံမင်းကမှပြောဆိုသွားခဲ့ပါတယ်။အားလုံးစိတ်ရှိသီးခံကြဖို့သူကတောင်းဆိုလိုက်ပြီးတော့လမ်းမထွက်ဆန္ဒပြကြတာတွေစက္ကန့်တိုင်းမှာနိုင်ငံခြားငွေရ ရရှိရဲ့အခွင့်အလမ်းတွေဆုံးရှုံးရတယ်ဆိုပြီးတော့သူကဆန္ဒပြသူတွေကိုပြောသွားခဲ့ပါတယ်ဆန္ဒပြသူတွေကသမ္မတရုံးဝင်ပေါက်ကိုပိတ်ဆို့ထားခဲ့တာဖြစ်ပြီးတော့သူကလည်းဝင်းကြီးချုပ်ရာဇဝင်နှုတ်ထွက်ပေးဖို့ဆက်ပြီးတော့တောင်းဆိုထားခဲ့တာပါအစားတောင်းတဲ့လောင်စာဆီရှားပါလာတာပြည်တွင်းတွင်းကုန်တွေအတွက် နိုင်ငံသားတွေရှော့နယ်လာတာစတဲ့စီးပွားရေးအကြတဲ့တွေကြောင့်လမ်းပေါ်ထွက်ပြီးတော့ဆန္ဒပြမှုတွေပြီးခဲ့တဲ့လကတည်းကပေါ်ပေါက်ခဲ့ပါသည်။ဒဲမင်နီဒီရဲ့ပိုင်းအတွင်းမှာတဲမှာမှုတွေပိုပြီးတော့ကြီးထွားလာပြီးတော့လမ်းပေါ်မှာဆန္ဒပြသူတွေနဲ့ရဲတွေထိတ်တန့်ရင်ဆိုင်ခိုက်ရန်ဖြစ်ပွားတာတွေလည်းရှိခဲ့ပါသည်။အဆိုရအောင်စီးပွားရေးအကြတဲ့နဲ့ရင်ဆိုင်နေရတဲ့တီးပိနေကနိုင်င ကိုတည်ထောင်မှုရဲ့ကြောင့်ရေကြီးရေရှမ်းပြီးတော့မြေပြိုရာကနေလူ၂၅ယောက်ထပ်မင်းနေတည်ဆုံးခဲ့ပါတယ်။အခြေအနေအဆိုးဆုံးကြုံတွေ့ရတဲ့လေတီဒေတာမှာမြေပြိုမှုကြောင့်ဘေဘေမျိုးအနည်းတစ်ဝိုက်ကရွာသား၂၂ယောက်ထပ်မင်းနေတည်ဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ နိုင်ငံတောင်ပိုင်းဒါဘိုဒေတာမှာလည်းမုံတိုင်းကြောင့်လူ၃ယောက်ထက်မနည်းတိဆုံးခဲ့တဲ့အကြောင်းဖိလစ်ပိုင်သဘောဝဘေးအနေနဲ့ဆိုင်ရာဌာနကပြောပါတယ်။ဒီမုံတိုင်းထံကြောင့်မိုးသီးထံပြီးတော့ရေကြီးတဲ့အတွက်ထောင်းတောင်းချိရိုက်ပြည်သူတွေဘေးလွတ်ရာကိုရွှေ့ပြောင်းနေရပါတယ်။ကိုဗစ်ကူးစက်မှုတွေမြင့်တက်နေတဲ့တရုတ်နိုင်ငံရှန်ဟိုင်းမြို့မှာဒီသင်းပတ်အတွင်းကန့်သက်ထားတဲ့စီးကမ်းချက
ဒီနေ့အတွက်သတင်းကျဉ်းချုပ်ကတော့ဒီလောက်ပါပဲ။ဒီညအတွက်သတင်းကြေညာကတော့ဒီလောက်ပါပဲ။အခုညအစီအစဉ်ထုတ်လုပ်ရမှုကအလိမ္မာဖြစ်ပြီးတော့စပိုင်းဆိုင်ရာအတန်းလွင့်အင်ဂျင်နီယာတွေကတော့ Cornelius Channel နဲ့ TN1 တို့ဖြစ်ပါတယ်။ VOA American အတန်းရဲ့စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ line to meter 3251နဲ့ line meter 190တို့ကနေအတန်းလွင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောတာရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့နေ့တစ်နေ့ဖြစ်ပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.